Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ် January 6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာရီဘက်ကိုရေဒီယိုကနေလိုက်ထုတ်မီတာ40 30နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်တနင်္ဂနွေလုံးစာအစီအစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့လူမျိုးဆွေရုပ်သံ Line VOA မြန်မာပိုင်း Internet ဆောင်မြင်းနာနဲ့ Facebook YouTube ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ကွယ်လွန်သူတမရဟောင်းကာတာကိုအေးခဲနေတဲ့ရာသီဥတုတန်ခန်းနေရတဲ့ကြားမှာပဲလွတ်တော်မှာပြည်သူထောင်ထဲချီလာရောက်ဂါရဝပြုကြပါတယ်မြန်မာနိုင်ငံကမိုက်တဲဆက်သွယ်ရေးကုမ္ပဏီကိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုစီးရင်မှာထည့်သွင်းလိုက်ပါတယ်ပြင်းထန်တဲ့တော်မီလောင်ကျွမ်းမှုကြောင့်ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှုရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုတမရဘိုက်ဒန်ကအတည်ပြုလိုက်ပါတယ
်အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်တမရဟောင်းဂျင်မီကာတာရဲ့ကမ္ဘာနဲ့မြမအရေးဆွမ်းဆောင်ချက်အထူးစီစဉ်မြမနိုင်ငံမှာကောက်ယူထားတဲ့သကောင်စီးရင်ကိုဒီနှစ်ထဲအပြီးသက်ထုတ်ပြန်သွားဖို့ရှိတဲ့အကြောင်းတွေကိုတင်ဆက်ပေးတော့ပါမယ်။ဒါ့အပြင်ပတ်စဉ်တင်ဆက်နေကြ data နဲ့ဆွေးနွေးကန် Gen Z စီစဉ်နဲ့အပတ်စဉ်အားကစားစီစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြမနိုင်ငံကသတင်းတွေကိုမတ်တေကီထိုက်ကပြောပြပေးမှာပါခင်ဗျာ။
ယူကရိန်းနိုင်ငံတောင်ပိုင်းဇာပိုရီဇီယာမြို့မှာဗုဒ္ဓဟူးနေ့ကရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတဲ့အကြောင်းယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအီဗန်ဖီဒိုရော့ကမျက်နှာမြင်ဒုံးကျည်တွေနဲ့ပဲ့ထိန်ဘုံးတွေဇာပိုရီဇီယာဒေသကိုဥတီလာနေကြောင်းသတိပေးခဲ့ပြီးတဲ့နောက်မိနစ်ပိုင်းထွန်းမှာပဲတိုက်ခိုက်ခံရတာဖြစ်ပါတယ်။အပြက်စီးတွေကခီးတွေတွေလိုက်ပါလာတဲ့ဒရထားဒဇင်နဲ့ဘတ်စကားဒဇင်တို့ကိုထိမှန်ခဲ့တာကြောင့်လဲထိမှန်ခဲ့ကြောင်းလဲယူကရိန်းရှင်းနေချုပ်ယုံကပြောပါတယ်အထက်မြင့်လူနေအိမ်အဆောက်အုံဆက်မှုအဆောက်အုံတစ်ခုနဲ့တခြားသောနှီးအခြေခံအဆောက်အုံတွေလည်းတိုက်ခတ်မှုအတွေ့ပျက်စီးခဲ့ပါတယ်လူနေအေရီးယားတစ်ခုအတွင်းကိုရုရှားတပ်ဖွဲ့တွေကပဲ့တင်းတပ်ဘုံးနှလုံးအုံပြုခဲ့ကြောင်းအုပ်ချုပ်ရေးမှူးဖီဒိုရော့ကပြောပါတယ်အနည်းဆုံး၄ဦးထို့ကတော့အသက်အန္တရာယ်ဆုရင်ရတဲ့အထိအပြင်းထန်ထရန်ရပြီးစီးယုံကိုအမြန်ပို့လိုက်ရတယ်လို့လည်းသူကပြောပါတယ်ကြာသပတေးနေ့မှာတော့ဝမ်းနည်းပွင့်နေ့အဖြစ်သတ်မှတ်မဲ့အကြောင်းလည်းပြောဆိုထားပါရှင်ဒိမန်နိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်ရ Greenland ကိုထိန်းချုပ်နိုင်ရေးအတွက်စီရေးတိုက်ခတ်မှုမလုပ်ဘူးလို့အပြတ်မပြောနိုင်တဲ့အကြောင်းအမေရိကန်ရွေးကောက်ခံသမ္မတ Donald Trump ရဲ့ပြောဆိုချက်ဟာဆိုရင်အထင်ကွတ်မဲ့စိတ်ကူးယဉ်တဲ့ကိစ္စအဖြစ်ဥရောပသမ္မတကဗုဒ္ဓဟူးနေ့မှာပြောဆိုပေးချလိုက်ပါတယ်။တကယ်လို့ Trump ကကြူးကြော်လိုက်ရင်လည်းဥရောပသမ္မတနိုင်ငံတွေကမဖြစ်မနေကာကွယ်မယ်လို့လည်းအတည်ပြုပြောပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ဒုတိယသက်တမ်းကျင်းပမဲ့ Trump ကအင်ကာနီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဓာတ်သက်တုတယံဇာတကျွယ်ဝတဲ့ Greenland ဒေသကိုထိန်းချုပ်ရေးစီးရင်းနီးမတုံးဘူးလို့မပြောနိုင်ဘူးလို့ပြောဆိုခဲ့တာပါဒါအပြင်ဒိမအနေနဲ့ Greenland ကိုလွှဲပြောင်းရေးညှင်းဆန်မယ်ဆိုရင်တွင်းကုံကွန်တွွင့်မြင့်မယ်လို့လည်းအစောပိုင်းမှာအခိုင်အမာပြောတာဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံ28နိုင်ငံပါဝင်တဲ့အမေရိကန်ရဲ့ရေရှည်မဟာမိတ်ဖြစ်တဲ့ဥရောပသမ္မတကတော့ Trump ရဲ့အခြေအတင်ဖြစ်မဲ့အရေးကိုရှောင်ရှားပြီးလာမယ့်အမေရိကန်ဆွေရတဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပါတယ်ရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ကျွမ်းမှုကိုပြည်ထောင်စုရေးပေါ်အခြေအနေဖြစ်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာအတည်ပြုလိုက်တာကြောင့်တော်မီလောင်ကျွမ်းမှုကိုနှိမ့်သက်ရဲ့အတွက်အရေးမြင့်တဲ့ရန်ပုံငွေတွေချထားပေးမှာဖြစ်ပါတယ်ဒီဒေသပြန်လည်ထူထောင်ရေးအတွက်တော့အချင်းယူရလိမ့်မယ်လို့သမ္မတကသတိပေးပါတယ်လော့စ်အိန်ဂျလိစ်ကောင်တီမိသက်ဌာနအနေနဲ့အသက်အန္တရာယ်ရှိတဲ့တော်မီလောင်ကျွမ်းမှု၄ခုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပြီးအနည်းဆုံးလူ2ဦးသေဆုံးအဆောက်အုံပေါင်း1000ကျော်ကျွမ်းခဲ့ကလူပေါင်းတောင်းတဲ့ချေဘေးလွရာရွှေ့ပြောင်းခဲ့ရတာဖြစ်ပါတယ်လော့စ်အိန်ဂျလိစ်ကောင်တီမိသက်ဌာနအနေနဲ့တော်မီလောင်ကျွမ်းမှုတစ်ခုနှစ်ခုလောက်အတွက်သာပြင်ဆင်ထားခဲ့တာဖြစ်ပြီးအထူးသဖြင့်အခုလိုလေပြင်းတိုက်ပြီးဆိုးဆွမှုနည်းတဲ့အခြေအနေမျိုးမှာဖြစ်တယ်လို့ကောင်တီမိသက်ဌာနအကြီးအကဲအန်တနီစီမာရွန်ကပုတ်ထုနေမှာပြောပါတယ်ဟက်တာ2000ကျော်မီးလောင်ကျွမ်းခဲ့ပြီးဖြစ်ပြီးမီးကဆက်လက်ပြန့်နှံ့နေတယ်လို့လည်းသူကပြောပါတယ်ရှင်
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညာနဲ့925 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ် မနေ့ခုနှစ်နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရင်းနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ရုပ်ကလပ်ကိုနိုင်ငံတော်ဇာပနမတိုင်မီဝါရှင်တန်ဒီစီမြို့တော်ကအမေရိကန်လွှတ်တော်ခန့်မမှာထရှိထားတာမှာအေးခဲနေတဲ့ယာဒီဥဒုအေးဒံကိုအန်တူပေးထောင်နဲ့ချီတဲ့ပြည်သူတွေလာရောက်ဂါရဝပြုကြပါတယ်ဒုတိယသမ္မတကမလာဟဲရစ်စ်နဲ့တခြားသောရွေးကောက်ခံတာဝန်ရှိသူတွေလည်းလာရောက်ဂါရဝပြုသူတွေထဲမှာပါဝင်ပြီးပြီးခဲ့တဲ့လကအသက်တရာအရွယ်မှာကွယ်လွန်ခဲ့သူသမ္မတဟောင်းကာတာရဲ့အောင်မြင်မှုတွေကိုအလေးထားပြောဆိုကြပါတယ်ကျော့မေစင်တက်ကတူငိမ့်ချင်ရည်နဲ့ပြိပခဖြည့်ရှင်ရေးဆိုင်ရာကာတာဌာနကပါမောက်ခဒေးဗစ်စမစ်ကတော့သမရဟောက်ဟာသူ့အသက်မွေးဝမ်းကြောင်းလုပ်ငန်းကိုလွှမ်းမိုးတည်ရမှုရှိခဲ့တယ်လို့ပြောပါတယ်လွှတ်တော်မှာလာပြီးသမရဟောက်ကာတာကိုဂါရဝပြုတာအပြင်သူ့ရဲ့စွမ်းဆောင်ချက်တွေကိုဂုဏ်ပြုတာလည်းဖြစ်တယ်လို့သူကပြောပါတယ်ကွယ်လွန်သူသမရဟောက်ကာတာအတွက်နိုင်ငံတော်စာပနအခမ်းအနားကိုတော့ကြာသာပရင်းနေမှာကျင်းပမှာဖြစ်ပါတယ်သမရဟောက်ကာတာလိုပဲဒီမိုကရက်ဖြစ်တဲ့သမရဂျိုးဘိုင်ဒန်ကခြားသာပရင်းနေမှာသမရဟောင်းကာတာအတွက်ဂုဏ်ပြုစကားပြောကြမှာဖြစ်ပါတယ်ရိုဟင်ဂျာတွေကိုအသက်ကယ်ဆယ်ရေးဦးစားပေးတရအနေနဲ့ဆောင်ရွက်ချဖို့နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးချဖို့ဒေသတွင်းနိုင်ငံတွေကိုဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်အခု2022ခုနှစ်ပထမ8ရက်တာအတွင်းဒေသရင်းနိုင်ငံတွေကိုလှေတွေနဲ့ရောက်လာတဲ့ရိုဟင်ဂျာအမျိုးသားအမျိုးသမီးကလေးငယ်စုစုပေါင်း460ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောဆိုခဲ့တာပါတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာတဲ့အခြေအနေကြားကနေသူတို့ဟာပင်လယ်ပြင်ကိုသတင်းပတ်တဲ့ချီဖြတ်တန်းလာပြီးမလေးရှားနဲ့အင်ဒိုနီးရှားတို့ကိုထွက်ခွာလာကြတာဖြစ်ကြောင်းခရီးလမ်းမှာလူ၁၀ဦးသေဆုံးခဲ့တယ်လို့လည်းပြောဆိုကြကြောင်းသူကဆိုပါတယ်ဒီမတိုင်ခင်သတင်းသုံးပတ်ကတော့ရိုဟင်ဂျာ115ဦးတို့တရစ်လင်ကာနိုင်ငံကိုဆက်ရောက်ခဲ့ကြပါတယ်လေတွေနဲ့ဖြတ်ကူးလာတဲ့ရိုဟင်ဂျာတွေကိုပင်လယ်ထဲပြန်လည်ထွက်ခွာခိုင်းခဲ့တယ်ဆိုတဲ့သတင်းတွေလည်းရှိနေတဲ့အကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုထားပါတယ်ရှင်မြန်မာနိုင်ငံကတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ Limited Mytel ကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဇန်နဝါရီလ6ရက်မှာစတင်အသက်ဝင်တဲ့ဒီစီမံသတ်မှတ်ချက်ထဲမှာတော့မြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုအပါအဝင်လုပ်ငန်းပေါင်း73ခုကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းပြီးကုန်ထုတ်လုပ်ရင်းနဲ့လုံခြုံရေးဆိုင်ရာ Bureau BSI ကပို့ကုန်စီမံသတ်မှတ်ချက်တွေကိုပြင်ဆင်လိုက်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကချီးမှုပြီးနိုင်ငံသားရေးကာကွယ်ရေးစွန့်အင်တဲ့ဗန်ဒါရေးဝန်ကြီးဌာနတို့ကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ ERC သုံးဆွဲသူရေးရာသုံးသပ်ရေးကော်မတီက Mytel ကိုဒဏ်ခတ်ပိတ်ဆို့မှုဆင်းမှာထည့်သွင်းဖို့ဆုံးဖြတ်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒတွေနဲ့ကွဲလွဲဆန့်ကျင်တဲ့လှုပ်ဆောင်ချက်တွေအပေါ်မှာအခြေခံပြီးအခုလိုသတ်မှတ်တာဖြစ်ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်ရှင်။
ကျွန်တော်လည်းရှိရဲ့ကျန်တာရီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်ပြောပြပေးကြတော့အခုဆက်ပြီးတော့အထူးစီစဉ်တစ်ခုကိုတင်ပြချင်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာငြိမ်းချမ်းရေးလူခွင့်ရင်းနဲ့ဒီမိုကရေစီရေးကြိုးပမ်းမြင့်တင်ခဲ့တဲ့အပြင်မြန်မာဒီမိုကရေစီအရေးမှာလည်းတရတာအားကူညီပေးခဲ့သူဖြစ်ပါတယ်။ဂျီမီကာတာရဲ့ဆွမ်းဆောင်မှုတွေအကြောင်း VOA Editor ကိုတားညုံဦးနဲ့အကြီးတန်းအေဒါဦးကျော်စံသားတို့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
သမရကာတာနဲ့ပတ်သက်လို့အရင်ဆုံးလူတော်များဦးစားပြီးပြောနေကြတာနိုင်ငံခြားရေးမူဝါဒတော့သူလက်ထက်မှာနိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ပတ်သက်လို့ဦးကျော်စံတန်နဲ့တုံ့တဆွေးနွေးပြပါဦ
းနိုင်ငံခြားရေးမူဝါဒမှာအောင်မြင်မှုတွေကြာဆုံးမှုတွေရှိပါတယ်အောင်မြင်ဆုံးကတော့အရှိလက်ပိုင်းညီညာရေးနဲ့ပတ်သက်ပြီးတော့ဒီကမ်ဒေးဗစ်သဘောတူညီချက်အောင်ဆောင်ရွက်နိုင်ခြင်းဖြစ်တယ်အဲ့ဒီနိုင်ငံကအစ္စရေးနိုင်ငံဟာပါလက်စတိုင်းတွေအတွက်ခွဲပြီးထားတဲ့နေမီရီတမကဂါဇာနောက်ဖက်ကမ်းတမကဘူးအဲဂူလန်ဟိုက်ဆိုတဲ့ဆူရီးယားဘက်မှာရှိတဲ့ဂူလန်ကုန်းကြီးကိုရောနောက်ပြီးတော့တောင်ပိုင်းမှာရှိတဲ့ဆိုင်နိုင်းတဲခံတွေကအဲ့ဒါတကယ်ဆိုင်နိုင်းပင်နီရှူလာကျွန်းစွဲအဲ့ဒါအီဂျစ်ပိုင်းနဲ့ဟာအဲ့ဒီဟာဝါဇူအကုန်လုံးသိမ်းချတာဖြစ်တယ်အဲ့ဒီကနေပတ်သက်ပြီးတော့ဒီတင်မာတဲ့အချိန်မှာဂျီမီကာတာကဒီနိုင်ငံကိုပြည်လဲမှုရအောင်ဖြည့်ဆင်းပေးနိုင်ခဲ့တယ်အဓိကအားဖြင့်အိမ်မှာသဘောတူညီရတာကအီဂျစ်နဲ့အစ္စရေးသဘောတူညီရတယ်အစ္စရေးကိုအစိမပြုဖို့ဘယ်နိုင်ငံမှအစိမမပြုဘူးတည်ဝင်နိုင်ငံဖြစ်နေအဲ့ဒီမှာ Egypt သမ္မတ Anwar Sadat ကအသီးမှပြဖို့သဘောတူတယ်။အဲဒီတော့အပြန်လာအဖြစ် Israel ကလည်း Egypt ဆီအသင်းထားတဲ့ Gaza ကျွန်းဆွယ်အခြေကြီးပဲတောင်ပိုင်းကအဲ့ဒါကိုသူတို့ပြန်ပေးဖို့သဘောတူကြတယ်။ဆိုတော့အခုချိန်ထိအဲ့ဒီနိုင်ငံရဲ့ရင်းနှီးမှုကအခုချိန်ထိခိုင်မြဲနေစေဖြစ်တယ်။မပြတ်မကွက်ဆက်လက်ပြီးတည်ရှိနေခဲ့တယ်။ဒါသူရဲ့ပထမဆုံးအဓိကအောင်မြင်တဲ့နိုင်ငံကြီးမူဟာတခုဖြစ်တယ်လို့ပြောမှာဖြစ်ပါတယ်။သို့တော်လည်းပဲသူရဲ့ဆွမ်းဆောင်ချက်အောင်မြင်ပေမဲ့ဒီသဘောတူညီချက်ကြောင့်ပဲအီဂျစ်ပြည်သူတွေတော်တော်များများကမတိုက်ကြဘူး။ဒီကိစ္စကိုဘာကြောင့်သဘောတူရသလဲ။အစ္စရေးနဲ့ဖောက်ပြီးသဘောတူရဘူးသူတို့မတိုက်ကြဘူး။မတိုက်လို့လည်းပဲသမ္မတအန်ဝါဆရတ်နောက်နိမ့်နေကြမှာလွတ်တံခံရတာအဓိကအဖြစ်ဒီအကြောင်းအကျောင်းဖြစ်တယ်လို့လူတွေကသတ်မှတ်ကြတယ်။ဆိုတော့အန်ဝါဆရတ်ကအစ္စရေးကိုတိုက်ခဲ့တယ်။တိုက်ပြီးတော့သူညင်ညာရဲ့လူတွေသူ့ကိုယ်သူတို့ကအမေ Hero of War and Peace ညင်ညာရင်းနဲ့ကျစီရဲ့တဲ့အောင်ဖြစ်တဲ့ဆူရယူဆရတယ်ဒါပေမဲ့သူလွတ်ပြန်ခံရလို့အဲ့ဒီသဘောတူညီချက်ကြောင့်လွတ်ပြန်ခံလို့ဆီသွားတဲ့ခါမှာပြည်သူရဲစိတ်ဝင်နေမှုမပြကြဘူးအဲ့ကဘာလည်းပဲစိတ်ပြီးတော့လှည့်လည်းမကြိုးစားဘူးဒါပေမဲ့လည်းသမ္မတဂျီမီကာတာကတော့ဒီကိစ္စကိုစွန့်ဆောင်နေမှုဖြစ်နေအထူးအမှတ်တင်ခံခဲ့ရပါတယ
်ဟုတ်ကဲ့ခုနအရှိလေပိုင်းဆရာပြောထားတဲ့အရှိလေပိုင်းကိစ္စမှာအီဂျစ်ပြည်သူတွေသဘောမတူရတာရှိတယ်အမေရိကန်ပြည်သူတွေရောအဲ့ဒါကိုသဘောရဘူးရှိခဲ့ကြလဲ
သဘောတူတယ်အမေရိကန်ပြည်သူတွေကအများကြီးထိုက်ရတယ်သဘောတူရပါတယ်သူရဲ့စွန့်ဆောင်မှုကိုအစိမ့်မပြူကြတယ်အဲ့တော့အဲ့ဒီကိစ္စမှာတော့ဂျီမီကာတာရဲ့အစိမ့်ဝါဟာစိတ်တက်သွားတယ်ပေါ့လေနိုင်ငံကြီးအဖြစ်သူဟာသိပြီးတော့ဂုံးသက်ကတက်လာတယ်ဒါပေမဲ့စိတ်တရှင်မခံဘူးလို့ပြောမှထင်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီအီရန်ကိစ္စဖြစ်လာတယ်ဂျီမီကာတာရဲ့ပေါ်စရာနိုင်ငံကြီးဝါရမှာလည်းပဲဒီမိုကရေစီနဲ့လူခွင့်ရေးကိုသူကထုံးကောင်းအများအားလုပ်တယ်ဆိုတော့အဲ့ဒီအချိန်မှာအီရန်နိုင်ငံမှာရှားပြည်အုပ်စိုးနေတယ်ဆိုရှားပြည်ကသိပြီ westernize ဖြစ်တယ်သူအမျိုးသမီးကလည်းပြင်သစ်မှာ Paris မှာ educated ဖြစ်လာတဲ့သူဘီမားကလည်းရှားပန်းနူးလို့ခေါ်တာပေါ့သူကအဲ့ဒီဘီမားကလည်းပြင်သစ် educated ပညာရှင်မှာပဲဘီဇူဂါမှာပေါ့လေအဲ့ဒီဆိုတော့သူကပြုပြင်ပြောင်းလဲအေးကိုလုပ်တယ်လုပ်ပေမဲ့လည်းတိုင်းပြည်ရဲ့ဘာသာရေးအခက်အခဲကြောင့်သိလက်လွန်ကြုံဆုံးဖြုံးနေဆိုတော့လူတချို့ကမြင်ရတဲ့အသေးစိတ်တော့မပြောတော့ဘူးပေါ့လေဆိုတော့ဒီအချိန်မှာဂျီမီကာတာကလည်းပဲဒီမိုကရေစီထွန်းအားရေးကိုပဲအဓိကပြောပြီးတော့အားပေးနေတဲ့သူကဆိုတော့လူတွေကသူ့ကိုအနာရှင်ဆန္ဒတော်ကိုဆန့်ကျင်ကြရတဲ့နောက်ပိုင်းမှာဆန့်ကျင်ကြပြီးတော့အမေရိကန်ကလည်းပဲဒီလူနောက်ကကူညီအားပေးနေတယ်ဆိုတော့မြင်ပြီးတော့ဒီကအကြောင်းကားတွေကတန်ယုံကိုအမေရိကန်တန်ယုံကိုဝေဖင်ပြလိုက်တယ်အဲ့တော့တန်တမာ66ရောက်ပေါ့လေအဲ့ဒီမှာပိတ်မိနေရရပောင်း444ရဲ့တီတီသူနေခဲ့ရတယ်အဲ့ဒီဟာကိုကဲတင်ဖို့အတွက်ဒီမီကာရာမတတ်နိုင်ဘူးသူကစစ်ရင်းနေနဲ့ကဲတင်ဖို့ဆိုပြီးတော့ဒါရေတက်ကတကယ် special train လုပ်ထားတဲ့လူ130ကျော်ကိုထဲကနေအောင်ပို့မယ်အဲ့ဒီမှာတစ်ဆင့်ဟိုမှာသွားပြီးတော့ဝင်တိုက်မယ်ဆိုပြီးတော့သူစီစဉ်တယ်ဒါပေမဲ့အဲ့လိုစီစဉ်တာဟာမတ်လို့တဲ့ helicopter တစ်ဆင့်ပြတ်ကျသွားပြီးတော့အဲ့ဒီမှာ American စစ်မှုထမ်းသူသိသွားတယ်အဲ့ဒီမှာပါသွားတယ်လူ16ယောက်လာပါလားသိသွားတယ်အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတိရသေးတယ်ဒါဂျီမီကာ190လောက်မှာသူကကင်ဆာရောဂါ survive ဖြစ်ပြီးတော့ဖြစ်လာတော့တင်းစားတင်းနောက်တယောက်ကမေးတယ် TV မှာကျွန်တော်တွေ့လိုက်ရတယ်သမနာကြီးကရားတဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နောင်လာရတာဘာများလုပ်ခဲ့ချင်လဲတဲ့အဲ့ကိစ္စမအောင်မြင်ခဲ့ဘူးသူဒီကိစ္စမှာအဲ့တော့သူကရီးပြီးတော့ပြန်အေးလေးများအကောင်းစားတစင်ရခဲ့ရင်ကောင်းပါအဲ့ရသူကဲနိုင်ပေါ့လေအဲ့ဒါပဲသူပြုံးပြုံးလေးပြောတော့ပါတယ်ဒါပေမဲ့အဲ့ဒီမှာသင်ခံရတဲ့ကိစ္စဟာသူ့အတွက်နိုင်ငံကြီးအမှသိပြီးတော့ဂုံသိခါကြဆင်းလာတယ်တစ်ချိန်တည်းမှာပဲအဲ့ဒီဟာကိုအကြောင်းပြုပြီးတော့သိတိုင်းပြည်မှာအာဏာပြီးနိုင်ငံရေးဝါရကြဆင်းနေပြီဆိုတဲ့အခါမှာအီရန်မှာတော့အရာဒေါ်လာခုန်ပြစ်လာတယ်ဆိုဗီယက်ကနေပြီးတော့အာဖဂန်နစ္စတန်ကိုအဲ့ဒီချိန်မှာပဲမရှိမနှောက်မဝင်သိမ့်တတ်တယ်ဆိုတော့အာဖဂန်နစ္စတန်ကိုလည်းပဲအဲ့ဘက်ကိုပါသွားတယ်ဆိုပြီးတော့အာဖဂန်နစ္စတန်ပြည်နာတက်လာတယ်အီရန်ပြည်နာတက်လာဆိုတော့သူ့မှာနိုင်ငံကြီးဝါရလည်းပဲအောင်မြင်ခဲ့တာရှိပြီမယ်နောက်ပိုင်းမှာအဲ့လို
အာရှနဲ့ပတ်သက်လို့မေးချင်တယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့သမ္မတကတ္တလက်ထံမှာတော်တော်လေးကောင်းခဲ့တယ်လို့ကြားတယ်။ပြုံးနေတဲ့ဆက်ဆိုင်နဲ့ပတ်သက်လို့လည်းသုံးသပ်ပြီးပါ
။ဟုတ်တယ်။တရုတ်ကိုသူကအသီးမပြုတ်ကျင်တာပဲလေ။ဒါကတော့လမ်းဆက်ခဲ့တာပေါ့။တကယ်တော့အဲ့ဒီတရုတ်နိုင်ငံကလည်းသူကအသီးမပြုတ်ကျင်တယ်။သူနဲ့သူရဲ့ပထမနိုင်ငံကတော့ Cyrus Vance နဲ့သူရတာကိုသူတွေ့ပြီးတော့လုခဲ့ကြတယ်။နောက်ပိုင်းမှာတော့တရုတ်နဲ့ဆက်ဆံရေးကဒီဟိုလက်ထံမှာအာ next in လက်ထံမှာတော့သူတို့ကရင်သွားပြီးတော့အသီးမပြုတ်ခဲ့တယ်။အဲ့သူ China policy စာရုံးအရှိနေခဲ့တာဟာတရုတ်ကဟိုလက်ခံဘူး
ကုလသမဂ္ဂမှာတရုတ်ပြည်သူ့သမ္မတနိုင်ငံကိုအစည်းအဝေးမပြုဘဲနဲ့တိုင်ဝမ်ကိုပဲအစည်းအဝေးပြုပြီးတော့တိုင်ဝမ်ဥစားနေရာပေးထားတာအဲ့ဒီကနေပြီးတော့လမ်းစာရပြီးတော့နောက်တိုင်ဝမ်ကိုဖယ်ပြီးတော့တရုတ်ပြည်သူ့သမ္မတနိုင်ငံကိုအစားထိုးလာတယ် One China Policy ဖြစ်ဖို့ပြောင်းလဲခဲ့တယ်ဆိုတော့အဲ့ဒီဟာလည်းပဲသူကအစဉ်ပြောင်းအများကြီးဆက်ဆံရေးဖြစ်အောင်လုပ်ခဲ့နိုင်ပါတယ
်ပြည်တွင်းမူဝါဒနဲ့ပတ်သက်လို့ဘယ်လိုရှိပါလဲသမ္မတကတာလက်ထက်မှာ
သမ္မတကြီးမူဝါဒဟာသိယူသာဖြောင့်ဆင်းတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်လို့ပြောမှာဆိုတော့အမေရိကန်နိုင်ငံရေးရဲ့ဆုပ်ထွေးမှုကြောင့်ဟာသူကသိပြီးတော့ပါခွန်သိပြီးတော့ကြွညင်ရင်မကင်တွန်နိုင်ဘူးလို့သူသုံးသပ်ကြတယ် political ineptitude သူကသိပြီးတော့နိုင်ငံရေးမကြွညင်ဘူးသူကမြေပဲတောင်စုဘွားနေလာခဲ့တာဖြစ်တယ်နောက်သူတို့လူငယ်တွေကိုသတ်မှတ်တယ်အဲဒီကဂျော်ဂျီယာကလူငယ်တွေကဒါ Wilsonian young generation သူကသမ္မတဝူဒရိုဝီလ်ဆန်ဆိုင်စီရတယ်ဘတ်မကဝါစီပြီးတော့သူကလည်းသိပြီးတော့လူတွေကောင်းကျိုးအတွက်နိုင်ငံရေးအတွက်တစ်ပါးအတွက်စီမံကိန်းတွေချခဲ့လို့အဲ့လိုစိတ်ဓာတ်မျိုးရှိရလူသူကလည်းအကုန်လုံးကောင်းကျိုးလုပ်ချင်တယ်လူဖွဲ့တိုင်းဝမ်ထူမှာလူတစုကောင်းစားရေးအတွက်သူမလုပ်ချင်ဘူးသူကတစ်ဖွဲ့စည်းလုံးကောင်းစားရေးလုပ်ချင်တယ်ဆိုတဲ့သဘောဖြစ်တယ်ဆိုတော့တပည့်ရသူရဲ့တိုင်းမှာဂါဗနာဘွားကငါသူ့ကိုဘာတွေစရီထားမိရလဲဆိုတော့သူဟာဒီ back door ညှိနှိုင်းတာပေါ့လေတရားဟိုညှိခုံတာတဲ့လူရှိသူရှိမှပြောတာတဲ့ကိုရမှာလက်တို့ပြီးတော့ညှိနှိုင်းကြတာမျိုးသူဘယ်မှဝါသနာပါဘူးမလုပ်ခဲ့ဘူးဆိုတော့သူရဲ့အားနေချက်ကိုကွန်ဂရက်ခါသိတယ်အမေရိကန်နိုင်ငံမှာကွန်ဂရက်ဆိုတာကသမ္မတကိုအပြန်ဆိုင်ရှင်ထုတ်ဖို့လှုပ်ထားတာကိုဆိုင်အောင်သူနဲ့ကွန်ဂရက်နဲ့နောက်ပိုင်းမှာအဆင်မပြေတာအများကြီးဖြစ်ပါတယ်သူအဲ့ဒီကိုဖြစ်လာတော့ဒါပေမဲ့သူကောင်းတာတွေလှုပ်ပါတယ်အဲ့ဗီယက်နမ်စစ်ပွဲနဲ့ကျွန်တော်ဆိုတာပြောတော့မှာဗီယက်နမ်စစ်ပွဲမှာစစ်မှုမထမ်းတဲ့အတွက်ကြောင့်ဒီမှာဖန်ထားတဲ့လူတွေအများကြီးရှိတယ်အဲ့ဒီလူဂျင်ကာရာပြီးတော့အရင်ပေါ်လေကင်းလောက်ခွင့်လူငင်းခွင့်ပေးခဲ့တယ်အားစားပြီးတော့ဆိုတော့နောက်ပိုင်းမှာလည်းပဲသူကအဲ့လိုနိုင်ငံကြီးအတွက်ကောတပီရင်းနဲ့ဆက်လိုက်ပြီးတော့ကောင်းလာတယ်အများကြီးလှုပ်တယ်သူသဖြင့်သူလက်ထက်မှာစိန်ခေါ်မှုကစီးပွားရေးအခြေတည်းပဲစီးပွားရေးကတော့စီးပွားရေးကတည်းစိုက်ပြီးတော့အဲ့ဒီကနေတက်လာရင်ရှင်စီးပွားရေးကမတည်ငြိမ်ဘူးအဲ့လိုတော့စီးပွားရေးအတွက်လည်းသူပြင်ပြောင်းလဲဖို့အများကြီးလှုပ်ပါတယ်သူမှာပြန် labor package တို့နော်တော့ပြီးတော့အလုပ်သမားအခွင့်အရေးကာကွယ်ရေးဥပဒေရူပါတော့အဲ့ဒါမျိုးကိုသူပြထမ်းဖို့လည်းလုပ်တယ်ကွန်ဂရက်ကပယ်ချတယ်ပယ်ချလို့သူကဒါကောင်းဖို့လုပ်တာဘာကြောင့်ပယ်ချလဲဆိုတော့ဗီဒီယိုအနာသုံးပြီးတော့သမ္မတအမိနဲ့အတင်း deploy တယ်အဲ့ဒီမှာလုံအောင်ကိုကွန်ဂရက်ကညှိုးရတာလည်းသူကအော်ငါတို့လုပ်တာဆိုတာလက်မခံဘူးလားဆိုတော့အဲ့နဲ့အခက်အခဲအများကြီးဒါစီတွေဖြစ်ခဲ့ပါတယ်ဆိုတော့
သမ္မတကာတာကခုနကဦးကျော်စံကပြောထားမှာမြေပဲတောင်သူဘဝနေပြီးတော့နိုင်ငံရေးနဲ့ခက်ဝဲဝဲရနေတက်ပြီးတော့နေရာယူလာတယ်ဒါပေမဲ့တကယ်ကပလူနိုင်ငံရေးစင်မြင့်မှာကြတော့ဒီမိုကရေစီရေးလူခွင့်ရေးခုနညီညာရေးလိုကိစ္စမျိုးတွေအဲ့လောက်ထိကိုထဲထဲဝင်စိတ်ဝင်စားခဲ့တာဘာကြောင့်လို့ထင်ပါလဲ
သူငယ်ဘဝလည်းပါမှာပေါ့သူဟာတောင်ပိုင်းဆိုတော့သူ smart လူမဲတွေပေါ့လေ American African American Celestial သူတို့ကသူကလက်ပန်တီလုခဲရတဲ့လူဖြစ်ပါတယ်အဲ့ဒီလုပ်ငန်းမှာသူကိုယ်တိုင်လည်းပဲပေါ်ကြောနေရမှုဖြစ်နေအလုံးသမားတွေအတူတူပြီးတော့လှူလာခဲ့တဲ့လူတယောက်ဖြစ်တယ်ဆိုတော့သူကအစကတည်းကဒီဟာကိုသူကဘာမှမခွဲရဘူးလူအကုန်ဒန်းလူဖြစ်စေခြင်းနဲ့ဒီကြိုတဲ့ဖြစ်စေခြင်းလဲဆိုရဲအတွေ့အမြင်တွေဟာအဲ့ဒီကရာရလာလို့ထင်ပါတယ်သူကပင်ကိုဗီဇာအဖြစ်နဲ့စိတ်ယူသားဖြောင်းမှတ်ပြီးတော့တဲတဲ့ပြောတဲ့လူငါဘယ်တော့မှလင်ညာပြီးပြောမှမဟုတ်ဘူးဆိုရဲစကားကိုလည်းသူကအမြဲတမ်းပြောတယ်နောက်ပြီးတော့အဲ့ဒီဟိတ်ဟန်လည်းပဲသိမရှိဘူးသူဘာခေါ်တချို့သမ္မတတွေကို imperial president လို့ခေါ်တယ်ခါရဟိတ်ဟန်များတဲ့ဟာတွေပေါ့လေဥပမာအဖြစ်အခုဟာတော့သူလေ Trump တို့ပြောအောင်ပြောမှဖြစ်နေအဲ့ဒီမြန်မာလုံးဝမဟုတ်ဘူးအဲ့ဒါဟာလုံးဝအဲ့လို imperial president ဘုရား very don't trust that so is ပြုံပြုံသူနဲ့လူတိုင်းကိုခြေတောင်းလုတဲ့လူသာဖြစ်တယ်ဆိုတော့အဲ့ဒီစိတ်ဓာတ်တွေပေါ့လေပင်ကိုစိတ်ဓာတ်တွေလည်းပါတာပေါ့အဲ့ဒီဟာတွေကြောင့်သူရဲ့နိုင်ငံရေးမှာလည်းပဲဒီအမြင်နဲ့ပဲသူကလှုပ်လာတယ်ပေါ့လေ
ဒါပေမဲ့ဒုတိယကြိမ်သမ္မတတက်မှာတော့သူကရှုံးနေခဲ့တယ်ခုနကပြောလို့ဖိပါဆိုရင်အီရန်ကိစ္စပါတော့ပြည်တွင်းမှာဆိုစီးပွားရေးကိစ္စ blue factory ကြောင့်သူရှုံးနေခဲ့တယ်လို့ဥပြောတော့
တာတဲ့ဒီကအဖြစ်တော့အဲ့ဒီ Afghan စစ်ပွဲမှာပေါ့လေ Afghan ကိစ္စမှာဆိုဗီယက်ဝင်သိမ်းလိုက်တယ်အဲ့ဒီကိစ္စမှာသူဘာမှမတန်ထိုင်ဘူးတော်တော်ကိုအထိနာခဲ့တယ်လို့ပြောမှာဖြစ်ပါတယ်အဲ့ဒီကိစ္စကိုသူဘာမှမတန်ထိုင်ဘူးနောက်ပြီးတော့ဒီအီရန်မှာတန်ယုံကဒဇာခံတွေအဖမ်းခံရတော့ရပောင်444ရဲ့နော်လူပေါင်း66ယောက်သူမကဲထုတ်နိုင်ခဲ့ဘူးကဲထုတ်ဖို့သူကြိုးပမ်းခဲ့မယ်လို့မအောင်မြင်ပဲနဲ့လေပြန်ပြတ်တက်ပြီးတော့ဆုံးခန်းတိုင်သွားတယ်ဆိုပြီးတော့ဖြစ်ခဲ့ကျွန်တော်မှတ်မိသေးတယ်အဲဒီကကျွန်တော်တောင်းသားတော့ငယ်တုန်းကအစ္စရေးကန်းလာတယ်ကျွန်တော်တို့အခုညတောင်းဝင်ပကောင်းတဲ့သမ္မတကြီးမိကတာသူကမော့ဆက်အဖွဲ့နဲ့သွားလို့ရတယ်ဆိုပြီးတော့အစ္စရေးကအဲ့လိုပြောတာကြားဘူးလေဒါပေမဲ့ anyway သမ္မတကြီးမိကတာကတော့အဲ့ဒီကိစ္စတွေဟာအဓိကသူ့ကိုထုံနှက်စရာတွေဖြစ်ခဲ့တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ခုနမှတ်မိရခုနပြောလို့သမ္မတက ကတာလက်ထက်မှာလူခွင်ရေးနဲ့ပတ်သက်လို့ပေါ့နော်ပြောမယ်ဆိုရင်တော့အမေရိကန်နိုင်ငံခြားရေးမူဝါဒမှာလူခွင်ရေးကိုစံတတ်မှတ်တာသူ့လက်ထက်မှာလို့စကြဘူးပါတယ်ဥပမာဆိုရင်နိုင်ငံလိုက်ကျွန်တော်တို့အစီအစဉ်စာတွေအမေရိကန်နှစ်စဉ်အစီအစဉ်စာတွေထုတ်တာသူ့လက်ထက်စပြီးတော့လုပ်သွားတယ်နောက်တစ်ခုကဒီတန်မာရေးနိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာဒီစံပေတာနဲ့တိုင်းပြီးတော့သူသုံးသက်သွားတယ်လို့ကျွန်တော်သိထားပါတယ်နောက်ဆရာဦးကျန်သာကျွန်တော်ထပ်မေးချင်တာကသူ့သမရအလွန်ကာလပေါ့နော်ပြောမယ်ဆိုရင်သမရအလွန်ကာလလေတော်တော်ကြီးမြတ်ပါလေသူလှုပ်ဆောင်ခဲ့တာတမန်အလွန်ကာလနဲ့ပတ်သက်လို့အမြင်လေးပြောပါအောင
်ဒီမိကရဲဘွားကိုနှစ်ပိုင်းခွဲမယ်ဆိုရင်ဒါ President သမန်ဘဝနဲ့သမန်အလွန်ကာလမှာလူတွေပူပြီးအမှတ်ပေးတာသမန်အလွန်ကာလကိုပူပြီးတော့အမှတ်ပေးကြပါတယ်အဲ့ဒီသမန်အလွန်ကာလသူရဲ့ဆောင်ရွက်ချက်တွေဟာပူပြီးတော့တောက်ပြောင်တဲ့လူကလက်ခံတယ်ဒါမှမဟုတ်အကြောင်းရင်းကတော့သမရဘဝမှာနိုင်ငံရေးဆိုတာရံသိမ့်များတယ်လေခုနအပြိုင်ဆိုင်တဲ့အတိုက်အခံတွေကွန်ဂရက်တို့ဘာလို့ opposition ပါတီတွေကအများကြီးအတိုက်အခံရှိတယ်ပေါ့လေသမရအလွန်ကာလမှာကျတော့အဲ့လိုအတိုက်အခံမရှိတော့ဘူးသူကကမ္ဘာတစ်ခုလုံးမှာရှိတဲ့လူသားတွေရဲ့ community အတွက်သူလှုပ်တာဖြစ်တယ်နောက် Jimmy Carter Foundation လှုပ်လာတဲ့ The Elders မှာပါဝင်ပြီးလှုပ်လာတယ်ဆိုတော့ကမ္ဘာမှာဒါလည်းပဲလူမျိုးမခွဲဘူးဘယ်နိုင်ငံမှာဖြစ်ဖြစ်အမှဆင်းရဲသားနိုင်ငံတွေမှာမုန်တိုင်းတိုက်လို့အင်စီလည်းအင်ဆောက်ပေးတယ်အကာရောကဖြစ်နေပိုင်းတယ်ဆိုလည်းပဲသူကဒီကိစ္စကိုကူညီတယ်အကုန်လုံးကိုအစဉ်ပြန်ကူညီတယ်ဒီကိစ္စမှာသူကအင်မတန်သူတော်စင်တယောက်လိုတော့မှပြောလို့ရလောက်ဖြစ်ပါတယ်ဒုက္ခရောက်နေတဲ့နေရာတွေနောက်ပြီးတော့ကမ္ဘာမှာဖြစ်နေတွင်းပါတဲ့ရွေးကောက်ပွဲတွေပေါ့လေအဲ့ဒါကိုသူတရားမျှတအောင်တနင်္လာလောက်ကြီးကြပ်ပြီးတော့ကြီးကြပ်ပေးပါတယ်ဒါပေမဲ့လူတွေရွေးကောက်ပွဲကြီးကြပ်တယ်ဆိုတော့နိုင်ငံတကာနိုင်ငံရေးသမားတွေကတော့ရွေးကောက်ပွဲကိုပြင်ပကဘလောက်တိကျကြည့်ရပြည်သူတွေကအစည်းဆုံးပေါ်လေမျက်တာတွေမှာမျက်တာတွေဆိုဘာပဲဖြစ်ဖြစ်သူရဲ့စေတနာသူဟာအဲ့လိုဖြစ်စေခြင်းနဲ့စေတနာသိပေါ်လွင်ပါတယ်
ကျွန်တော်တို့တမရကာတာဆပနာ2စီစဉ်ကိုတော့ဒီမှာပဲရန်နာဝင်ပြပါခင်ဗျာဇန်နဝါရီလ9ရက်မှာလဲဒီဆပနာအခမ်းအနားကျင်းပတဲ့ဝါရှင်တန်ဘုရားကျောင်းကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပြီးတော့ရှိပါတယ်လူလူမိတ်ဆွေရုပ်တန်လိုင်း view မြန်မာပိုင်း web ဆာမင်နာနဲ့လူမှုကွန်ရက်ဆာမင်နာကနေနားဆင်ကြည့်ရှုနိုင်ပါတယ် view စီစဉ်တွေကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်တားညူပ
ါဆရာမပဲတမရဟောင်းဂျီမီကာတာကိုတွေ့ဆုံခဲ့ဖူးသူတူဦးရဲ့ပြောပြချက်ကိုလည်းတင်ပြကြပါမယ်2013ခုနှစ်ကမြန်မာနိုင်ငံကိုအမေရိကန်သမ္မတဟောင်းဂျီမီကာတာတွားရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေရပ်ဖက်ဖွဲ့စည်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။အဲဒီချိန်ကတွေ့ဆုံခဲ့သူတူဖြစ်တဲ့အစ္စလမ်ဓမ္မဗိမာန်ဦးဆောင်ရေးမှူးလည်းဖြစ်၊ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်၊ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ငြိမ်းချမ်းမြေတာအဖွဲ့ရဲ့တူထောင်သူတူဦးလည်းဖြစ်တဲ့ဦးအေးလွင်ကအခုလိုပြန်ပြောင်းပြောဆိုထားပါတယ်
။ဂျီမီကာတာဟာ The Elders လို့ခေါ်တဲ့ဒီကမ္ဘာအကောင်းဆောင်ဟောင်းကြီးများစုဖွဲ့ပြီးတော့ဟာကမ္ဘာမှာကြုံတွေ့နေရတဲ့ပြဿနာများများကိုဘယ်လိုဖြေရှင်းရမယ်ဆိုတာကိုသူတို့ရဲ့အသိပညာညာအနိုင်ပါတွေနဲ့ဟိုစူးစမ်းပြီးဖြေရှင်းဖို့အတွက်စုဖွဲ့ထားတဲ့အဖွဲ့အစည်းလေးကိုဦးဆောင်ပြီးတော့လာတာပါကျွန်တော်ရဲ့နှလုံးသားကိုစုကင်ခဲ့တာကတော့ဂျီမီကာတာရဲ့အပြုံးပါเนาะအဲ့ဒီအပြုံးဟာသူ့ဘာကိုရည်တည်တယ်ဆိုတာကိုသာပြနေပါတယ်တချို့သောအခွင့်အရေးသမားတွေဟာဟန်ဆောင်အပြုံးနေနဲ့ယူသားဖြူစင်ရတဲ့လူသားတွေရဲ့နှလုံးသားတွေကိုတိမ်ကျုံပြီးပိုက်ဆိုင်အောင်တို့ဖို့ကြိုးစားခဲ့ပါတယ်။သို့သောတမရအေးရဲ့အပြုံးဟာအင်ပရာယိုရှင်းနဲ့သူယုံကြည်ချက်တစ်ခုကိုလည်းထုတ်ပေါ်နေတဲ့သယုဒကံဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံမှာဘာသာတရားကိုအဲ့ဒီလိုအနုကြားစီးပြီးတော့ကနော်မိမိတို့ရဲ့အကျိုးအလွတ်မှာအသုံးချနေကြတဲ့ကိစ္စရပ်ကိုကျွန်တော်တို့အနေနဲ့ဖယ်လို့ဖြေရှင်းကြမယ်ဆိုတဲ့ကိစ္စရပ်ကလေးတွေကိုဆွေးနွေးခဲ့ရပါတယ်။သူဟာဟိုတဘောရာကြီးဦးမြမကသူတတ်နိုင်တဲ့ဘက်ကနေပြီးတော့အဖိနှိတ်ခံနေဘေးဖယ်ခံနေရတာလေနော်မတရားမှုတွေကိုသူဟာကာကွယ်ဖို့အတွက်သူဟာစူးစမ်းခဲ့တာလေရှိခဲ့ပါတယ်သူ့ရဲ့လှုပ်ဆောင်ချက်တွေကိုကဘာကလည်းအတိမှပြုပြီးတော့က Nobel ငြိမ်းချမ်းရေးဆုကိုပေးခဲ့ပါတယ်ဒီ Carter Foundation ဟာ2015ရွေးကောက်ပွဲမှာလည်းပဲတော်တော်လေးကိုတတ်နိုင်သလောက်တစ်ပိုင်းတစ်နိုင်တရားမျှတမှုရှိအောင်သူလုတ်ခဲ့တာကိုကျွန်တော်တွေ့ရပါတယ်အဲ့တော့ယခုလိုတတားစီနေသွားပြီးတော့ဟာဘဝတဘာကိုအခုပြောင်းသွားပြီဖြစ်တယ်ငញ្ញန်ကြီးဝါဒီဟိုသမရာကြီးဂျီမီကာတာဟာမလွဲဧကံငញ្ញန်မှုကိုခံစားနေရပြီလို့ကျွန်တော်ယုံကြည်ပါတယ်ငញ្ញန်မှုပေါင်းတဲ့ခါကြောင်းပါစေလို့သူ့ရဲ့နောက်ဘဝခရီးမှာနော်စာရဖြောင်းပြူးစွာဆက်လက်ရှောင်လန်းနိုင်ပါစေလို့ဆုတောင်းမေတ္တာပို့ရင်းကျွန်တော်ဒီကောင်ချောပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ကွလန်သူတမရဟောင်းဂျီမီကာရာနဲ့ပတ်သက်တဲ့အထူးစီစဉ်တွေကို VOA American တန်ကတင်ဆက်ပေးနေပါတယ်ဇန်နဝါရီလ9ရက်မနက်ဖြန်မှာတော့ဇာဗနာအခမ်းအနားကျင်းပရာဝါရှင်တန်ဘုရားကျောင်းကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါ လူမှုမိတ်ဆွေရုပ်သံ live view မြန်မာပိုင်း web channel နဲ့လူမှုကွန်ရက် seminar တွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့မြန်မာသတင်းတစ်ပုဒ်ကိုတင်ပြပါဦးမယ်တနင်္ဂနွေလုံးတိုင်းတာနဲ့ပင်မပြည်လုံးကျွတ်သခေါင်စင်းကို2025ခုနှစ်အတွင်းမှာထုတ်ပြန်သွားမယ်လို့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနက view ကိုပြောပါတယ်ကောက်ယူခဲ့တဲ့အချက်လက်တွေကိုတိုင်းနဲ့ပြည်နယ်အလိုက်အသေးစိတ်ထုတ်ပြန်သွားဖို့ရှိပြီးနိုင်ငံရေးချမ်းမှာတွားရောက်လုပ်ကင်နေတဲ့လူဦးရေစီးရင်ကိုထုတ်ပြန်မယ်လို့ဆိုပါတယ်မကြာသေးခင်ကထုတ်ပြန်ထားတဲ့ရှေးပြေးသခေါင်စင်းကိုအခြေခံပြီးတော့မဲဆန္ဒရှင်စီးရင်ရဖို့ကော်မရှင်ကပြင်ဆင်နေတယ်လို့လည်းမြို့ဖော်လိုတဲ့ရွေးကောက်ပွဲကော်မရှင်တောင်းရှိသူတူကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းချမ်းအေးပြောပြထားပါတယ်ခင်ဗျာ
2024ခုနှစ်ဒီဇင်ဘာ31ရက်ကစစ်ကောင်စီကထုတ်ပြန်လာမှာလူရဲစုစုပေါင်းဟာတနင်္ဂနွေတိုင်းတာနဲ့ 51.3 သန်းရှိတယ်လို့ကနဦးထုတ်ပြန်ပါတယ်2014ခုနှစ်ကထုတ်ပြန်ခဲ့တဲ့စီးရင်အရဆိုရင်တသိန်းခွဲကျော်လျော့နေနေပါတယ်တနင်္ဂနွေတိုင်းတာနဲ့ပင်မပြည်လုံးကျွတ်သကောင်စင်းကိုတော့2025ခုနှစ်အတွင်းမှာထုတ်ပြန်သွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအိမ်အကြောင်းအရာသကောင်စင်းကောက်ယူရေးဌာနခွဲညွှန်ကြားမှုချုပ်ဦးကျော်ရင်ဦးက VOE ကိုပြောပြပါတယ
်သကောင်စင်းကောက်ထားတဲ့အကြောင်းအရာအပေါ်မှာအသေးစိတ်ဆက်စပ်လေ့လာလိုက်လုပ်ပါမယ်အဲ့လိုလုပ်ပြီးရင်တော့ဆင်းအင်းနေပါဝင်တဲ့ပြမသကောင်စင်းအစီအခံစာကိုတော့2025ခုနှစ်အတွင်းမှာပဲထုတ်ပြန်ပေးသွားမှာဖြစ်ပါအခုထုတ်ပြန်လိုက်တဲ့ဒီရှေ့ပြေးလူရေးဆင်းမှာဖော်ပြထားလူရေး 51.3 သန်းဒီတနင်္ဂနွေလုံးရဲ့ဒါလူရေးဆင်းများပဲဖြစ်ပါလေဗျ2014ခုနှစ်သကောင်စင်းနဲ့နှိုင်းရှင်တဲ့အခါမှာလူရေးရုံးနေရောက်တွေ့ရတာဖြစ်ပါတယ်အဲ့လိုရုံးနေအကြောင်းရင်းကိုနဲ့ချားအသေးစိတ်အကြောင်းအရာတွေကိုတော့ဒီ2025ခုနှစ်တမဆက်ထုတ်ပြန်မယ်အစီအခံစာများမှာထည့်သွင်းပေါ်ပြပေးသွားမှာဖြစ်ပါလေဗ
ျစစ်စစ်ရမယ်စီးရင်အသေးစိတ်ထုတ်ပြန်ရမှာဖြစ်တာမို့အချိန်အတိကျပြောနိုင်မှုခက်တယ်လို့သူကပြောပါတယ်2014ခုနှစ်ကောက်ခံခဲ့ပြီး7နှစ်အကြာ2024မှာကောက်ခံခဲ့ရမှာတနိုင်ငံလုံးအတိုင်းတာနဲ့နေမြေဒေသလုံခြုံရေးရလူရည်ရဲ့32တန်းကျော်ကိုသာကောက်ယူနိုင်ခဲ့ပြီးလူရည်19တန်းကျော်ကိုတော့ကောက်ယူနိုင်ခဲ့တာမရှိပါဘူးမြန်မာနိုင်ငံတဝန်းကမြို့နယ်ပေါင်း330ရှိတဲ့ထဲလုံခြုံရေးအခြေအနေက145မြို့နယ်မှာသာသကောင်စင်းအပြည့်ဝကောက်ယူနိုင်ခဲ့ပြီး128မြို့နယ်မှာတော့တစိမ့်တတိသသာကောက်နိုင်ခဲ့ကာကြံ58မြို့နယ်မှာလုံးဝကောက်ယူနိုင်ခြင်းမရှိဘူးလို့ဆိုပါတယ်အခုသကောင်စင်းကရရှိတဲ့အချက်လက်တွေကိုအခြေခံပြီးမဲဆင်းပြုစုကလာမယ့်2025ခုနှစ်နိုဝင်ဘာမှာရွေးကောက်ပွဲကျင်းပဖို့ရည်ရွယ်ထားတယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်ဦးကျော်ရင်ဦးကတော့ကောက်ယူထားတဲ့သကောင်စင်းတွေကတိကျမှန်ကန်မှုရှိအောင်လှုပ်ဆောင်ထားတာဖြစ်တယ်လို့အခုလိုအမကန်ပြောပါတယ
်တကောင်ဆင်းမကောက်ယူနိုင်တဲ့ဒေသများကအရေးတွေ့အောင်ကြည့်မယ်ဆိုရင်တော့ဒါတနင်္ဂနွေလုံးရဲ့ဒါ1900ဂိုင်းနှုန်းကနေရှိတာဖြစ်ပါတယ်အဲဒါဆင်းမကောက်ယူနိုင်တဲ့ဒေသတွေအတွက်ကိုလည်းကမန်အဲဒီဒေသတွေကမန်လူကြီးကိုနိုင်ငံတကာမှာအသုံးပြုနေတဲ့ဒါနည်းပညာတွေအတိုင်းဒါတူးတူးထုတ်ပြန်ထားဖြစ်တဲ့အတွက်ရေလုံးကြီးကြီးနဲ့အသုံးပြုနိုင်မှာကြောင်းကိုလည်းလေးလေးနက်နက်ဖြေချလိုပါလေဗျ
နိုင်ငံရေးလှလသူတူကတော့လက်ရှိကောက်ယူထားတဲ့သကောင်စင်းအချက်လက်တွေဟာမှန်ကန်နိုင်မှုခက်ခဲလိမ့်မယ်လို့သုံးသပ်ပါတယ်
။ဟုတ်ကဲ့ပါ။တကယ်ကြီးမှာတကယ်လက်ရှိဘယ်လောက်ရှိတဲ့ဆောင်းတခါလေးကောက်တာလေ။မှန်တာကသကောင်စင်းရဲ့အဖြေမဟုတ်ဘူးသကောင်။သကောင်စင်းကောက်တာကတကယ်အငြင်းရရောက်တပြေလုံးကိုတပြိုင်နဲ့ကောက်လာတာလေ။ဘယ်ကောက်ဆက်လေးတွေကရတယ်။အော်ဒီလက်ကိုင်းနေတဲ့အခါလေလက်ရှိချင်းနေရတော့ပြေးကြတဲ့တခြားလူဖြစ်ပါပဲ။ပြေးကြတယ်အများကြီးအားနေနဲ့အားကိုးကြလိုက်တဲ့သကောင်စင်းဖြစ်ပေါ်လာတာတော်တော်များများ
လက်ရှိမှာတော့မကြသေးခင်ကထုတ်ပြန်ထားတဲ့ရှေးပြေးသကောင်စင်းကိုအခြေခံကမဲဆန္ဒရှင်စင်းရဖို့ကော်မရှင်ကပြင်ဆင်နေတယ်လို့အမည်မဖော်လိုတဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူကပြောပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်ခေတ်လက်ထက်1897တုန်းကပထမဆုံးသကောင်စင်းကောက်ယူခဲ့တာပါလွတ်လပ်ရေးရပြီးတဲ့နောက်မှာတော့သကောင်စင်းကောက်ယူမှုက1983, 1983, 2014ခုနှစ်နဲ့ခုတစ်ကြိမ်2024တို့မှာကောက်ယူခဲ့တာဖြစ်ပါတယ်ညာ
ကိုငင်းချမ်းအေးပြောပြပေးခဲ့တာပါ VOA season တွေကို American ပြည်တော်စုမြို့တော် Washington DC ကနေမနက်9:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီနေ့မနက်ခင်း season ပထမပိုင်းကိုဒီမှာရပ်နားပြရစီခင်ဗျာပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားမယ်ဒုတိယပိုင်း season တွေမှာ Jerusalem ကနေလူလူမျိုးစုံရုံတန်လိုင်းကကြည့်ရှုနိုင်ပါတယ်ဒါအပြင် VOA internet ဆာမျက်နှာ Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို25, 32, 40 VOA ညချမ်းည9:00နာရီကနေ10:00ထိအစီအစဉ်ကိုတော့ 19, 25, 30 ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာ ထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုက်မြင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမြင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ view american တိုင်းရဲ့2025ခုနှစ်ဇန်နဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမနက် online ဒီဆက်လက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းမိနစ်30မှာတော့ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြ editor နဲ့ဆွေးနွေးခန်းအာကစားဂျန်စီစတဲ့အပတ်စဉ်ခဏတွေကိုစတိုက်တင်ဆက်ပေးတော့ပါမယ်အခုရင်ဆုံးတော့ editor နဲ့ဆွေးနွေးခန်းစီစဉ်နဲ့စပါမယ်တစ်ဆယ်နှစ်ဆက်ကွန်စစ်စင်ရေးတုန်းကမတိကျိုးကျွံပြုတ်နေခဲ့တဲ့တရုတ်ဟာအခုခါတိုင်းရင်းသားအင်အားစုတွေကိုအတိုက်ရက်ခံပြီးတော့စစ်ကောင်စီကိုတစ်ဖက်သက်အားပေးလာတာဘာကြောင့်ပါလဲတိုင်းရင်းသားတပ်ဖွဲ့တွေကိုလုံးဝဆွန့်လွတ်လိုက်တဲ့သဘောလားဒေါ်နယ်ထရန့်သမ္မတဖြစ်လာပြီးရင်ကောအမေရိကန်အနေနဲ့မြန်မာအပေါ်တရုတ်လွှမ်းမိုးလာတာကိုတံပြန်နိုင်ပွဲရှိပါသလားဒီတစ်ပတ်အိဒါနဲ့ဆွေးနွေးကန်အစီအစဉ်မှာဥကြောစန္ဒာကိုမမျှသတင်းအောင်မင်းမြန်ဆွေးနွေးတာကပြန်လည်ထုတ်လွှင့်ပေးလိုက်ပါခင်ဗျာ
မင်္ဂလာပါဥကြောစန္ဒာရှင
်မင်္ဂလာပါ
ဒီတရုတ်ကအခုလက်တလုံးမှာပေါ့မြန်မာစစ်ကောင်စီပေါ်မှာထောက်ခံမှုပို့ပြီးတော့ပြလာတာကိုတွေ့ရပါတယ်။ဒါကဒီတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလာတယ်လို့ပြောလို့ရမလား
။မူဝါဒပြောင်းသွားတယ်လို့တော့မပြောနိုင်ဘူးထင်ပါတယ်။ဒါပေမဲ့ရက်တိကျကတော့နည်းနည်းထိုဘက်ဒီဘက်ရင်သွားတဲ့သဘောပေါ့လေ။တရုတ်ရဲ့မြန်မာဆိုင်ရာမူဝါဒကတစ်ဖက်ဖက်ကိုအပြတ်သက်နိုင်သွားအောင်အားပေးလိုက်မယ်ဆိုတဲ့မူဝါဒအစရတာမဟုတ်ပါဘူး။နှစ်ဖက်ခွာပြီးတော့ကစားတဲ့စနစ်သာဖြစ်ပါတယ်ဆိုတော့ဟိုဘက်လူရင်းဟိုဘက်ကိုထိမ့်ဖြစ်ပြီးတော့ဖိဖော်လုံးမဲ့ဒီဘက်ကသာနေဒီဘက်ဖိဖော်လုံးမဲ့ဆိုတော့အခုလည်းအဲ့ဒီသဘောပါဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီဘက်ကသိပ်ပြီးတော့ကြာရှင်းမဲ့အခြေအနေရှိလာပြီးတိုင်းရင်းသားတွေပါသိတက်လာတော့အဲ့ဒါကိုလည်းထိမ့်ဖြစ်ပြီးတော့စစ်ကောင်စီဘက်ကိုပြန်မှတ်ပေးတဲ့သဘောအဲ့လိုသူတို့ဘယ်လန့်လုပ်တဲ့သဘောသာဖြစ်မယ်လို့ထင်ပါတယ
်ဒါပေမဲ့ဒီတစ်ချိန်ကလေတော်တော်ကိုတိတိတတ်တာလို့ပြောရမယ်ထင်တယ်ဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း MND ကိုကန့်တက်ခေါင်းဆောင်ပေါ့ဥဖုန်တာရှင်ကိုတရုတ်ကဖမ်းဆီးထိန်းသိမ်းနေဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါသေးတယ်။အဲ့တော့အခုဒီကြားပြန့်ကိစ္စမှာတော့တရုတ်ကတိုင်းသားလက်နက်ကင်တွေကိုမတိမတာလက်တို့တယ်။အခုကျတော့လုံးဝပြောင်းပြန်ဖြစ်သွားတဲ့အခြေအနေလား
။လောလောဆယ်ပြောင်းပြန်ဖြစ်သွားတယ်လို့မြင်ရတယ်ပေါ့လေ။ဆိုတော့ဒီကနေ့ကြားပြန့်ဖုန်တာရှင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်သူဖန်လို့သတင်းတွေထွက်တယ်ဒါပေမဲ့လည်းပဲအဲ့ MND ပဲပြန်ညင်းတယ်အဲ့ဒါဟာအတိပဲတောက်လွဲနေရတာဖြစ်တယ်ဆိုပေမဲ့ဖုန်တာရှင်ကတရုတ်ပြည်ဘက်သွားပြီးမကြာခဏစေကူသားလေးရှိတယ်ပြန်မလာဘူးဘာညာဆွဲသတင်းတွေထွက်တယ်ဘာပဲဖြစ်ဖြစ်တရုတ်ကကိုကန် MND ကိုအပြင်းထန်ဖိအားပေးတာသိကြပါတယ်ဒီလိုတုန်းကဩဂတ်စ်လတုန်းကတရုတ်အရှေ့ယာထုကူစတဲ့နဲ့တွေ့ကြတဲ့အခါမှာသူတို့ကပြောခဲ့တယ်ခင်ဗျားတို့ဟာသူတို့ပြောတာကိုမလိုက်နိုင်ဘူးဆက်တိုက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့သတိပေးခဲ့တယ် warning ပေးရဲဆိုတာအစည်းအဝေးမှတ်တမ်းတွေကပေါက်ထွက်လာတာတွေ့ရတယ်ပေါ့လေဆိုတော့အဲ့ဒီကကြည်ကျင်အဖြစ်တရုတ်ကဖိအားပေးတာတော့မှန်ပါတယ်နောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးထဲမှာတရုတ်ဖိအားပေးပြီးတော့လက်လင်ချိုးလို့ရတာလည်းပဲကိုကန်အမင်ဒီဟာအဓိကအဖွဲ့ပါပဲသူတို့ကလုံအောင်မွေးစားထားလို့သူတို့အားပေးထားလို့တယ်လာရဆင်မှမဟုတ်ပါဘူးသူတို့အဖြစ်ရင်းချင်းမှုလဲဆင်တယ်သူတို့ဘာသာစကားကိုပြောတယ်သူတို့ရဲ့ငွေကြေးဝဲသုံးတယ်ဆိုတော့တရုတ်ကသူတို့အများဆုံးအကြက်ကနေဖြစ်ပါတယ်ဒါပေမဲ့ကျန်တဲ့တိုင်းရင်းသားတွေကတော့သူတို့အဲလုံးဝပြောင်းပြန်ကြီးလုပလိုက်ပြီးတော့ကျွန်တော်ပြောဖို့အချိန်စောသေးတယ်လို့ပဲပြောမှာပါ
အဲ့တော့အခုအချိန်ဒီမှာဒီတိုင်းရင်းသားလက်နက်ကိုင်တွေကိုတရုတ်ကလုံးဝစွန့်လွတ်လိုက်တဲ့သဘောလား
အဲ့ဒါပါစောစောကလိုပဲဒီလုံးဝစွန့်လွတ်လို့လည်းမဖြစ်နိုင်ဘူးထင်ပါတယ်လုံးဝဆွန့်လို့ဖို့လည်းရေကျက်စီပုံမရပါဘူး။သူကအဖိဖို့နဲ့ထိမ့်ကြီးထားမယ်ဆိုတော့သူကအဲ့လိုပဲလှုပ်ထမ်းတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားအင်အားစုတွေလုံးဝဆူမှုကံကွယ်မှုမရှိရင်သူတို့ဘယ်သူနဲ့ကင်ပြီးထိမ့်မလဲ။မြန်မာဆိုရကိုသူတို့ထိမ့်ဖို့ညှိဖို့လိုချင်ဥမာအဖြစ်ကြားဖြန့်ကိစ္စရုပ်လူမျိုးတွေစိတ်နစ်နာနေပြီဆိုတဲ့အခါမှာစစ်ကောင်စီကသူတို့ပြောလို့မရဘူးလေ။အဲ့ဒီပြောလို့မရတော့ဒီတိုင်းရင်းသားအင်အားစုတွေပဲအဆုံးချပြီးသူထိမ့်ခဲ့ရတာပဲဆိုတော့ဒီလိုနောက်လာလို့လေဒီလိုကိစ္စမျိုးဖြစ်လာနိုင်ခဲ့ရင်ဆိုတော့တရုတ်ကအမြဲတမ်းဒီစိတ်ကြမ်းနဲ့ဒီအမြင်နဲ့ဒီသဘောထားနဲ့အဲ့လိုပဲတစ်ဖက်နဲ့တစ်ဖက်တော့ထင်ကြီးထားမှာဖြစ်ပါတယ်အဲ့လိုတိုင်းရင်းသားတွေကိုအင်အားစုတွေလုံးဝစွန့်လို့လဲရမှာလည်းမဟုတ်ဘူးဟိုကိုကန်စီပင်လင်းသူတို့လက်ခုပ်ထဲကရေလို့ပြောတယ်ကိုကန်စီပင်လင်းလာချိုးကိုသိမ်းလိုက်ပြီဆိုတော့အဲ့ဒါလည်းပဲနည်းနည်းတော့အင်အားမဟုတ်ဘူးဒါပြင် KIA တ TNL ဆိုရင်လည်းပဲအင်တိုင်းအင်အားကြီးပြီးတော့အနှံ့ပြသူတို့သိမ်းထားထိုင်ပြီးစကောင်စီလိုက်ပြီးဘုံကျဲနေရတယ်သူတို့စင်ကြနေတယ်သူနောက် KIA KIA ဆိုလည်းတရုတ်ကိုတံပြန်ပြီးတော့ဆုံးမနေပြီတရုတ်လူချင်းနေတဲ့ မြေရှာတဲ့သူတွေထွက်တဲ့နေဆိုပိတ်ပလိုက်တယ်သူတို့လည်းဆက်မှရှိတာလေသူတို့ကအဲ့လိုတစ်ဖက်သက်ပြစ်ပယ်လို့တော့မရဘူးသူနဲ့အပေးယူပြီးညှိရမှာဖြစ်တယ်တခြားဒီမှာရခိုင်ဆိုရင်လည်းပဲတရုတ်အဓိကသွားတဲ့စီးပွားရေးဈေးညံကအဲ့ကထွက်မှာဖြစ်တယ်အိန္ဒိယသမုဒ္ဒရာထွက်ပေါက်ကတောက်ဖြူအထူးစီးပွားရေးဒေသဤကတက်ကင်နေတာပဲမင်းတို့ကတစ်ဖက်သက်ကြီးလှုပ်လိုက်ရင်လည်းဒီလိုလှုပ်ပိုက်နိုင်မယ်ဆိုပြီးဖြစ်နိုင်မယ်ဆိုတော့ဒါကိုတရုတ်ကအများကြီးချင့်ချိန်ရပါလိမ့်မယ်ဆိုတော့ဒီတိုင်းရင်းသားအင်အားစုကိုတရုတ်ကလုံးဝဆွန့်ပစ်လိုက်တယ်ဆိုတာလည်းမဖြစ်နိုင်ဘူးဆွန့်ပစ်လိုက်ရင်လည်းပဲတိုင်းရင်းသားအင်အားစုတွေကလက်ခံလိမ့်မယ်မဟုတ်ဘူးဆိုတဲ့သဘောတွေ့ရပါတယ်
အဲ့ဒီစစ်ကောင်စီဘက်ကိုတရုတ်ကဟိုအားထားလာသလိုမျိုးဒီတိုင်းသားလက်နက်ကင်ဘက်တွေရောအားထားလာနိုင်သလားဒီ EAO တွေဘက်ကရောအဲ့လိုမျိုးတရုတ်ကအားထားလာလောက်အောင်လို့မျိုးအခြေအနေမျိုးရှိလား
အခုတစိတ်ကြီးသားအဖြစ်တော့အားထားနေလို့သာသူတို့အပြတ်မနေနေတာဖြစ်တယ်ပေါ့လေစောစောကပြောခဲ့ကြားဖြန့်ကြစမှာသူတို့အားထားပြီးတော့စစ်ကောင်စီကိုသူတို့လုခဲရတာပဲဆိုတော့အားထားလာနိုင်ပါတယ်စစ်ကောင်စီဟာတရုတ်ပြောတဲ့အတိုင်းမဖြစ်လာဘူးတရုတ်အကျိုးစီးပွားတကယ်မကာကွယ်နိုင်ဘူးဆိုလို့ရှိရင်အာထာစီဟာတိုင်းရင်းသားအင်အားစုတွေသာဖြစ်ပါတယ်ဒါပေမဲ့တိုင်းရင်းသားအင်အားစုတွေဘက်ကလည်းပဲဒါတိုင်းရင်းသားအင်အားစုတွေကတော့ဒီလိုပဲလုပ်မှာပဲဆိုပေမဲ့တချို့တန်းတတ်တွေရှိရပါတယ်တရုတ်ကတော့ခင်ဗျားတို့ကဘယ်သူနဲ့စိတ်မပေါင်းနဲ့ဘာမှမလုပ်နဲ့ဆိုတာမျိုးတော့ရှိမယ်ဆိုတော့တချင်းချင်းမှာတော့တရုတ်ကအာထာဖို့လူကောင်းလူအလာနေမယ်အခုလည်းပဲစစ်ကောင်စီကိုသူတို့ကလုံအောင်ပုံအောင်ပြီးထောက်ခံလိုက်တဲ့သဘောမဟုတ်ပါဘူးစစ်ကောင်စီကိုရွေးကောက်ပွဲလုပ်ပါအမင်းတို့ငါတို့ကူညီမယ်ဆိုတာဟာဒါ condition free မဟုတ်ဘူးအဲ့ဒါ condition စီရှိတယ်လို့သုံးသပ်သူတွေကပြောကြပါတယ်လားရွေးကောက်ပွဲကိုဂုဏ်သိက္ခာရှိပြီးတော့ credibility အများလက်ခံထိုင်တဲ့ရွေးကောက်ပွဲဖြစ်အောင်အတက်နိုင်ဆုံးကြိုးစားပါတရားမျှတအောင်ကြိုးစားပါဆိုပြီးတော့ပြောတယ်နောက်ပြီးတော့အဲ့ဒီပြင်နိုင်ငံရေးအဖြစ်ပြည်လောင်ဖြစ်ရှိမှာစသဖြင့်အရေးကြီးတာတွေဖြစ်တယ်ဆိုတော့ဒီဟာကိုစစ်ကောင်စီကလုပ်ပါမလားဟိုတုန်းကလည်းနိုင်ငံရေးအဖြစ်ဖြစ်ရှိမှုဆိုတာတိုင်းရင်းသားအင်အားစုတွေကအချင်းချင်းတော်လိုင်းရသူကအများအားပြောလာတယ်ဆိုတာစစ်ကောင်စီကလည်းပြောစစ်တပ်ကလည်းပြောတာပြောပြတယ်သူကဘယ်တော့မှနောက်ဆုံးရှိဘူးသူတို့ရှိနေတာဖြစ်မယ်သူတို့မရှိရင်ပြိုကွက်မယ်ဆိုပြီးအကြောင်းပြပြီးဆက်ထားနေတယ်ဆိုတော့စစ်ကောင်စီကိုလုံးဝအားမထားသလိုတိုင်းရင်းသားတွေကိုလည်းတရုတ်နဲ့လုံးဝပစ်ပယ်လဲလို့ရလိမ့်မယ်မဟုတ်ပါဘူးတကယ်ကြမှာတိုင်းရင်းသားတွေကလည်းပဲသူတို့ရဲ့တရုတ်ရဲ့ယုံကြည်မှုရအောင်ပေါ့လေဥပမာဖြစ်သူတို့ရဲ့ policy တွေပိုင်းမှာပေါ့လေလူအတိုင်းကိုညှိနှိုင်းပေးမယ်ဆိုရင်တော့တိုင်းဒါရဟာသူရဲ့ဒီကအားထားစရာလည်းဖြစ်လာနိုင်တဲ့ခင်ရှင်းနေပါသေးတယ်။အဲ့
တော့ဒီနေရာမှာ NUG ကိုလည်းထည့်ပြီးတော့ပြောရမယ်ထင်ပါတယ
်။
ဒီအနောက်နိုင်ငံတွေကရော NUG ကိုအနိုင်ရတဲ့အထိအားပေးမဲ့ပုံရှိလား
။ကျွန်တော်မထင်ဘူး။အဲ့ဒီအထင်မျိုးနဲ့သာတော်လိုင်းရာစုကလှုပ်ရှားနေမယ်။တနည်းအားဖြင့် NUG ကိုနိုင်ကသာအဲ့လိုသာလှုပ်ရှားနေမယ်ဆိုတော့အမားလိုပဲပွင့်ပွင့်လင်းလင်းပြောမှာပါ။လူတွေကတိုက်ချင်မှတိုက်မယ်။တရုတ်ကိုကြိုက်လို့ပြောတာမဟုတ်ဘူးမြန်မာရေးအောင်မြင်ဖို့တကတရုတ်ကဘယ်လုံးမှရှောင်ဝင်လို့မရဘူးသူတို့တွေရဲ့ဒါကြည်ဖြူမှုပေါ့လေသူတို့တွေလက်ခံနိုင်မဲ့အခြေအနေမျိုးဖန်တီးရမှာဖြစ်တယ်ဒီချိန်မှာအမေရိကန်ကိုအားကိုးရဲအမေရိကန်ကတော့အမေရိကန်ကလည်းဘယ်တော့မှဝင်ပြီးတော့အဲ့လိုလုပ်လာနိုင်မှာမဟုတ်ဘူးအဲ့လိုပြောနေတဲ့နှက်ကာလာပတ်လုံးအဲ့ဒီအဖွဲ့အစည်းကိုတရုတ်ကပယ်မှာပဲအခုတောင်မှပဲမြောက်ပိုင်းတိုင်းဒေသမဟာမိတ်အဖွဲ့တို့ဒီ NUG နဲ့မဆက်ဆံတဲ့ NUG ကအားရငါတို့ပဲမလာစင်းနဲ့ဆွေးပြောနေတာဖြစ်တယ်။ဆိုတော့သူတို့အခုလိုဖော့နင်းပြီးတော့စစ်ကောင်စီဘက်ကိုပူပြီးနှင်ပေးရတာလည်း NUG ကိုစိုးရင်လို့ဆိုပြီးတော့တွဲမယ်ဆိုရင်တွဲလို့ရပါတယ်။တရုတ်ကဒါကိုသူတို့မလိုလားပါဘူးဆိုတော့အဲ NUG ကိုလည်းပဲနောက်နိုင်ငံတွေအထူးသဖြင့် American တို့ကတော့လောက်ထိရင်းနှီးမြှုပ်နှံပြီးတော့ NUG အနိုင်အောင်ဘယ်တော့မှလုပ်မှာမဟုတ်ပါဘူးသူတို့ကသူတို့ရန်တစ်ခုပူပြီးတော့ပေါ်လာမဲ့အခြေအနေဖြစ်တယ်ပေါ့။ဒီNUG ကိုတအားဖြစ်ပြီးတော့ပြည်ရအဖြစ်သူတို့အဓိကတရုတ်ကိုစီနေတာကတော့ဒီတိုင်ဝမ်ကိစ္စသာဖြစ်တဲ့စီးပွားရေးအဖြစ်ပါကြ။ NUG နဲ့တိုင်းရင်းသားအင်အားစုတွေနဲ့မြန်မာအခြေအနေနဲ့တရုတ်နဲ့အမေရိကန်ကြားမှာပတ်သက်နေတာတခုကမလက်ကရေလက်ကြားကတရုတ်ထွက်ပေါက်ရရှိနေတာကိုတကယ်လို့မလက်ကရေလက်ကြားစီအမေရိကန်နဲ့အနောက်စုကလုံအောင်တရုတ်နဲ့ပိတ်ပင်ပလိုက်နိုင်တဲ့ဆွေင်တော့တရုတ်ဟာဒီခိုင်ဘက်ကအတင်းထပောက်လို့ဖူချူပန်းရမှာပဲအခုကြတော့မလက်ကဒိုင်လမ်မာခေါ်တော့ဗောတရုတ်တွေအဲ့ဒီမလက်ကဒိုင်လမ်မာလည်းသူမကြုံရသေးဘူးခေါ်ဘက်ကလည်းမပိတ်နိုင်သေးဘူးတဲ့ဒီမှာအစ်တော်အရှာနိုင်ငံတွေအင်ဒိုနီးရှားတို့ဘာလို့ကလည်းပဲတစ်ဖက်လုံးနဲ့သင်းတရားဆက်ဆံနေရအချင်းချင်းရှိရဆိုတော့အဲ့ဒီဆိုတော့ဒီဘက်ကိုလည်းပဲတရုတ်ကမျောလင်းခြင်းနဲ့သာမေးပြီးလှုပ်ရှားနေတာဖြစ်တယ်ယူတရကတော့တစ်ဖက်ဆောင်ရင်းအမေရိကန်တို့နောက်နိုင်ငံတို့ကလည်းအဲ့လိုဖြစ်သွားအောင်လုပ်လိမ့်မယ်လို့မထင်ပါဘူး
ဒါပေမဲ့ဒီ American ရွေးကောက်ပွဲမှာသမရဟောင်းဒေါ်နယ်ထရမ့်ပြန်ပြီးတော့အနိုင်ရတဲ့ပုံမှာဟိုမြန်မာတချို့ကတော့ဒီပုံမှာကြိုးဆူပါတယ်။နောက်ဟိုဒီရနဲ့ပတ်သက်ပြီးတော့လည်း မြန်မာဒီမိုကရေစီအရေးကိုမျှော်လင့်ချက်ရှိမလားလို့လည်းသူတို့ကမျှော်လင့်ကြပါတယ်အဲ့တော့ဒီမြန်မာအရေးမှာသမရာဟောင်းဒေါ်နယ်ထရမ့်ဒီပြန်ပြီးတော့တက်လာရင်ဒီတစ်ချိန်သူ့လက်ထက်မှာပေါ့မြန်မာအရေးမှာတရုတ်နဲ့ထိတ်တိုက်တွေ့လာနိုင်မှာ
မထင်ပါဘူးဒေါ်နယ်ထရမ့်ကအစကတည်းကလည်းပဲမြန်မာနိုင်ငံသူ့ပြမလေးနှစ်မှာလည်းပဲမြန်မာနိုင်ငံရဲ့စိတ်ထောက်မှာဂရုစက်ခဲ့တာမဟုတ်ဘူးအဲစူပါနီယာမှာရှိရဲ့ရခိုင်မှာပြဿနာတွေဖြစ်နေတဲ့အဲ့ခါမှာရိုဟင်ဂျာကိစ္စတွေအဲ့ဒီဒါပဲနေရာမှာဆိုတော့သူကြီးမှမဟုတ်ဘူးလို့အမေရိကန်ပညာရှင်ကြီးဘာမှခါကြီးကကျွန်တော်ပြောမှုပါတယ်ဆိုတော့ဒါမဲ့သူဖွဲ့အစည်းထဲမှာအခုလောဆောတက်လာမဲ့အထက်မှာတော့နိုင်ငံရေးဝန်ကြီးဖြစ်လာမဲ့မာကိုရူဘီယိုတို့တောက်ပြီးတော့မျိုးသားလူငယ် advisor ဖြစ်လာမဲ့လူတွေကတော့မြန်မာအရေးမှာစိတ်ဝင်စားခဲ့တယ်ဘယ်လိုပြောရလဲဆိုရှိပါတယ်ဒါမဲ့အစိုးရဘူကိုသူကလုံအောင်ပြန်ပြိုင်တောင်တော့လုံနိုင်မှာမဟုတ်ပါဘူး Trump ရဲ့ဦးစားပေးမှုကိုပဲသူကအကောင့်ထဲပေါ်မှာဖြစ်ပါတယ်ဆိုသူတို့အစုံကိုလုံနိုင်ရင်လည်းပဲဘယ်တော့လုံနိုင်မလဲအခုလုံပေးထားတဲ့ဥပိုင်ရင်လက်ထက်မှာပေးခဲ့တဲ့ဒီဘမအက်အရာပေးတဲ့အခုညီလောက်ကိုပဲသူကဆက်ပြီးပေးနိုင်ရင်တော့အကောင်းဆုံးလို့ပြောမှဖြစ်ပါတယ်ဆိုတော့ဒေါ်နယ်ထရမ့်ဟာမြန်မာအရေးမှာတရုတ်မြန်မာနိုင်ငံအထက်မှာတရုတ်ဖရမဘူလုံနေတာကိုပြောင်းပြန်ဖြစ်သွားအောင်ငါတို့ကိုနှောင်းမှုမယ်ဆိုတာဘယ်လိုမှလည်းဖြစ်မနိုင်ပါဘူးအဲ့လိုဖြစ်လာရင်တရုတ်နဲ့သူတို့ဟာထိကြိုက်တွေ့ပြီးတော့ပို့ပြီးတော့ပြည်ပခါကြီးထွားလာလိမ့်မယ်ဒါဖြစ်ပါတယ်ဆိုတော့ဒါလည်းပဲမပြောလို့နိုင်ဘူးစိတ်ကူးရင်ဒါဖြစ်ပါတယ်လို့ပြောမှာပါဟု
တ်ကဲ့ပါဦးကျော်ဗမာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီVOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေရတာပါခုဆက်ပြီးတော့ပတ်စဉ်တင်ဆက်နေကြအာကစားစီစဉ်မတိုင်ခင်အခုကတော့ဂျန်စီစီစဉ်အလှည့်ပါအသက်9နှစ်အရွယ်ကလေးကစပြီးတော့ဘလုံးအာကစားကိုယူသွတ်လောက်အောင်ဝါသနာပါခဲ့လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့က LAFC ကလပ်အသင်းမှာဘလုံးအာကစားသမားအနေနဲ့ပါဝင်ကစားနေတယ်လို့အသက်21နှစ်အရွယ်ရှိပြီဖြစ်တဲ့မေထက်လူကပြောပါတယ်လက်ရှိမြန်မာလယ်ရွေးစဉ်အသင်းမှာလည်းကစားနေတဲ့သူကပညာရေးနဲ့သူဝါသနာပါတဲ့ဘောလုံးအားကစားကိုဒွန်တွဲလုပ်နိုင်ဖို့ဟန်ချက်ညီညီစ조사နေသူဖြစ်ပါတယ်။ဘောလုံးအားကစားသမားမေထက်လူကိုဂျန်စီပိတ်သက်တွေအတွက်မခင်လေးဆက်တဲ့စကားပြောထားပါတယ
်။အသက်ခုနှစ်နှစ်လောက်ခရေကအိမ်မှာကိုပေါအကိုရေနဲ့ဘောလုံးကဲရတယ်။အကိုရေကစားလို့မရလို့ရှိရင်ကိုပေါနေရနဲ့လောကကဲရတယ်
။ Hello မင်္ဂလာရှိသောနှစ်သစ်လေးပါဂျန်စီတို့ရေစစနာကြားခဲ့ရတဲ့မြို့သမီးငယ်လေးကတော့အမေရိကမှာရှိတဲ့ Semi Pro League တစ်ခုဖြစ်တဲ့ Los Angeles FC ဆိုတဲ့ club အသင်းမှာကစားနေတဲ့မြန်မာအမျိုးသမီးလူငယ်လေးမေထက်လူဖြစ်ပါတယ်။သူကအမေရိက club အသင်းတွေမှာမကစားခင်မြန်မာနိုင်ငံမှာလည်းလက်ရွေးစင်အသင်းမှာကစားခဲ့သေးတယ်တ
ဲ့။ YFC မှာယောက်ျားလေးအဲ့လိုမျိုးသူတို့ယောက်ျားလေး academy လိုမျိုးပေါ့နော်။စနေတနေ့ကနေ training သွားရှင်းတယ်။အဲ့ဒါဖေးရလေးလိုက်ပို့ပေးတယ်။အဲဆင်းနေအမသမီးအမျိုးသမီးနီးပြတယောက်ဖြစ်မှာလားဆိုရယ်အမေနီပြာတမီကိုတွေ့တွေ့ပြီးတော့လေးစင်အတွက်လာပြီးတော့လူကြီးခိုင်မှုခေါ်ဖိတ်ခေါ်ရဲပေါ့နော်တမီ73နှစ်ပဲရှိသေးတယ် under 14 ဆော်မလား under 16ဆော်မလားလို့ပြောတော့တမီက under 16တော့ဆော်လိုက်မယ်ဆိုပြီးဖြစ်သွားတယ်ပြီးလို့ရှိရင် under 19တော့လည်းဆော်ခဲ့တယ်ပြီးတော့အခုလက်ရှိလေးစင်အခြေတန်နဲ့ training စင်ဖို့season နေပါရ
ပညာရေးကိုမထိခိုက်ဖို့ဂရုပေးခဲ့တယ်လို့မိဘတွေကလည်းသူ့ရဲ့ဝါသနာကိုအားပေးခဲ့တယ်အဲ့တော့သူကအမေရိကကိုရောက်လာတဲ့အခါမှာလည်းအမေရိကန်မှာရှိတဲ့club အသင်းနေနဲ့ချိတ်ဆက်ကစားခဲ့ပုံခုလိုပဲပြောပြတယ
်ဒီကျောင်းကိုမေးတာပေါ့နော်ဒီ college ကျောင်းဘလုံးအသင်းရှိလားဆိုရင်မေးခဲ့တယ်မေးခဲ့ပြီးတော့သူကရှိတယ်ရှိတယ်ဆိုတော့1000ပါပြီးတော့သူကလာပြီးတော့ဟိုလူရွေးခံပါပေါ့နော်ခံတော့ academy trainee တော်လေးချင်တယ်လေးချင်ပြီးတော့သူကအသင်းတော်ရွေးခဲ့တယ်ပေါ့နော်ရွေးခဲ့ပြီးတော့ဒီတမီတက်နေတဲ့ college Los Angeles Pierce College အသင်းအတွက်ကျောင်းအသင်းအတွက်နှစ်နှစ်ကစားခဲ့တယ်ပြီးတော့ semi pro club အသင်းတွေကိုတွားပြီးတော့try out လုပ်တော့ပေါ့နော် try out တော့ LAFC ဟို practice တခုကိုတွားခဲ့တယ်ဟို season ပြန်စားတော့အဲနေကိုရွေးတယ်ပေါ့နော်အသင်းအတွက်ကစားပြီးပါဆိုပြီးတော့အဲ့ဟာနေပြီးတော့တမီအခုဒီအသင်းအတွက်ဆောင်နေရပါအ
မေရိကန်မှာကစားခဲ့တော့အမှတ်မှတ်ရရရှိခဲ့တဲ့ပွဲစဉ်တွေအကြောင်းကိုလည်းနားထောင်ကြည့်ပါဦ
းအမှတ်ရစရာရအများကြီးပဲဒါပေမဲ့တမီအကြိုက်ဆုံးပွဲစဉ်တစ်ခုတော့ရှိတယ် တခုကဒီတမီချောင်းအသင်းတော်ဆော်နီရောမှာတမီရောပလေးအော့ဖ်အထိသွားတာပေါ့နော်စတိတ်ချန်ပီယံရှစ်အထိသွားတဲ့ပွဲမှာပထမ round မှာဒီ Antelope Valley College ABC Sorry College နဲ့ဆော်ခဲ့ဆော်ခဲ့တဲ့အချိန်မှာတမီရော10နဲ့ရှုံးနေရှုံးနေတဲ့အချိန်မှာနောက်ဆုံး minute 80လောက်မှာတမီကနေပြီးတော့ချီပါကိုပေါ့နော်ပြန်ပြီးတော့ equalize လုပ်ဂိုးသွင်းတယ်ဂိုးသွင်းခဲ့ပြီးတော့ဆက်ပြီးတော့ကစားရတာပေါ့ကစားရပြီးတော့ extra time ထည့်သွားတယ်ဒါပေမဲ့ game မကောင်းစွာနဲ့ပဲတမီ extra time မှာဒဏ်ရာအကြီးကျယ်ရခဲ့ပေါ့နော်ဒီအဲဟိုဘက်တယောက်ကနေပြီးတော့ down တိုက်လိုက်တဲ့ချိန်မှာတမီရဲ့မီးကိုဂျိုးရတယ်ပေါ့မီးကိုဂျိုးရ emergency room ထိရောက်သွားတယ်အဲ့တခုဒါပေမဲ့သူတို့တမီရောအတင်အပန်တီထိသွားတယ်သွားပြီးတော့ပွဲရနိုင်သွားတယ်နိုင်တော့ဟိုတိုင်ရရရဂျုံနဲ့တော့အဲ့နေပြီးတော့နောက်တစ်ခုကကြတော့ဟိုနေ့ကမကြသေးဘူးချန်ပီယံချစ်ဖိုင်နယ်ပေါ့နော်ချန်ပီယံချစ်ဖိုင်နယ်မှာသူမီဂိုးသွင်းခဲ့တာပေါ့နော်အဲ့ဂိုးသွင်းခဲ့တဲ့အတိုင်းပဲနောက်ဆုံးပယ်နယ်တီထိရောက်သွားတဲ့အချိန်မှာသူမီတို့တင်ရနေပြီးတော့4-3 နဲ့ပယ်နယ်တီချုံသွားပြီးတော့ချန်ပီယံချစ်ဖိုင်နယ်လွှဲချော်ခဲ့တယ်ပေါ့နော်အဲ့ဒါတိုင်မရဆုံးတစ်ခုပဲ
ရှေ့ဆက်ပြီးတော့သူကဘာတွေလုပ်သားမလဲပြီးတော့သူလိုပဲကြိုးစားနေတဲ့လူငယ်တွေအတွက်အားပေးစကားက
ရှေ့ဆက်ပြီးတော့အခု major ကကျတော့ pre med လုပ်နေရပေါ့နော်ဒါပေမဲ့ဘောလုံးဘက်ကိုလည်းလက်မလျှော့ခြင်းဘူးတမီအတန်တိုင်းဆုံးကိုရနိုင်တဲ့အချိန်လေးထိဆက်ပြီးကြိုးစားတော့ပါမယ်တကဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ဘောလုံးကတော့ gain နေမှာပဲအပြောဖြစ်သည်ပဲဖြစ်ဖြစ်တကယ်ပွဲတွေပွဲစဉ်နဲ့လေးစဉ်အတင်းတွေပဲဖြစ်ဖြစ်အဲ့တော့ကစားတော့မယ်ကျောင်းဘက်လည်းဟိုကျောင်းဘက်လည်းအားမရောဘူးဒီဘက်ကလည်းလုံမယ်ပေါ့နော်ပြီးတော့နိုင်ငံခြားတို့ဘာလို့ရောက်နေတဲ့လူငယ်တွေအားလုံးပေါ့နော်ကိုကကြတော့ဒီတခြားနိုင်ငံရောက်တာနဲ့ကိုယ့်ရဲ့နိုင်ငံကိုစားပြုနေရတဲ့အတူတူပဲပေါ့အဲ့တော့တက်နိုင်ဆုံးကိုစွမ်းအားရှိတယ်လို့ပြစီခြင်းနဲ့ပေါ့နော်အဲ့တော့ပြီးတော့ဟို Don't be afraid to take risks, ပေါ့နော်ကိုတက်နိုင်ဆုံးစူးစမ်းလို့မအောင်မြင်ဒါကိုအရှုံးမရှိဘူးပေါ့နော်အမြင်တော့တခုရမှာပဲအဲ့တော့ဘာပဲဖြစ်သည်ဖြစ်သည်မကြောက်နဲ့ပေါ့နော်တခုလုပ်ဖို့တမီးလည်းကြောက်ခဲ့တာပဲဒါပေမဲ့ I took the risk ပေါ့နော်အဲ့တော့just believe in yourself ကိုယုံကြည်ပါပြီးတော့ကိုလူချင်းတဲ့ပတ်တိုင်းကိုယုံကြည်စွာနဲ့ရအောင်တော့ပါအဲ့လိုပဲဖြစ်ချင်ပါတယ်
ကဲဒီတစ်ပတ်ဂျန်စီစီစဉ်လေးရတော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီကြောက်လို့ရှင်လဲပိုကောင်းတဲ့ဂျန်စီစီစဉ်တွေနဲ့တင်ဆက်ပေးသွားဖို့ရှိနေတာမလို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนา
ะမသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရရှင
် VOA ဂျာဘရင်းမနက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမနက်9:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုတော့ပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့အာဂါဇာအစီအစဉ်အလှည့်ပါကမ္ဘာကျော်ဘောလုံးသမား Messi နဲ့ American ကနာမည်ကြီး Basket ဘောကစားသမားဟောင်းမက်ဂျစ်ဂျွန်ဆန်တို့အမေရိကန်နိုင်ငံမှာအရသားတွေကိုပေးတဲ့အဆင့်အမြင့်ဆုံးဆုကိုရရှိခဲ့ကြပါတယ်။ပြင်သစ်နီးပြဒတ်ချန်လာမဲ့ကဘာဖလားအပီးမှာနီးပြအဖြစ်ကနေထွက်တော့မဲလို့ကြေညာလိုက်ပါတယ်။ဒီလိုတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာအရသားတွေကိုပေးတဲ့အဆင့်မြင့်ဆုံးဆုဖြစ်တဲ့ Presidential Medal of Freedom သမ္မတရဲ့လွတ်လပ်မှုဆုကိုဒီနှစ်မှာလူပုဂ္ဂိုလ်19ဦးကိုသမ္မတဂျိုးဘိုင်ဒန်ကချီးမြှင့်ခဲ့တာမှာအားကစားသမားတွေတဲကအမေရိကန်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဟောင်း Magic Johnson နဲ့ Argentina သင်းကောင်းဆောင် Lionel Messi တို့ရရှိခဲ့ကြပါတယ
် The Presidential Medal of Freedom is awarded to Irvin Magic Johnson with unmatched vision and versatility Irvin Magic Johnson drove the Showtime era for the Los Angeles Lakers.
Magic Johnson ရဲ့ တူမတူ အောင် ထူးကျွန်းတဲ့ ကစားပုံ တွေ ကျွမ်းကျင်မှု နဲ့ အမြင်တွေက LA Lakers အသင်းကို အဓိက စောင့်ကြည့် ရတဲ့ အသင်းတစ်သင်း ဖြစ်စေခဲ့ ပြီးတော့ Magic Johnson ဟာ NBA Championship ကို 5 ချိန် အကောင်းဆုံး ကစားသမားဆု 3 ချိန် NBA Lakers All-Star အသင်းမှာ 12 ချိန် နဲ့ Olympic ရွှေစိတ် စားတာတွေကို လည်း ရရှိခဲ့တာ ဖြစ်ပါတယ် American သမားအ အိမ်ပြည်တော် မှာ စနေနေ့က ချီးမြှင့်ခဲ့တဲ့ ဒီ Super Bowl အခမ်းအနားကို တော့ Magic Johnson ထက်ရောက်ခဲ့ ပြီးမယ်လဲ Inter Miami အသင်းမှာ ကစားနေတဲ့ Argentina အသင်းကောင်းဆောင် Lionel Messi ကတော့ မူလ အစီအစဉ် တစ်ခုကြောင့် တက်ရောက်နိုင်ခဲ့ခြင်း မရှိခဲ့ပါဘူး သမ္မတ ဂျိုး ဘိုင်ဒန်ကတော့ American ရဲ့ယဉ်ကျေးမှုနဲ့ အကျိုးစီးပွားတွေကို ပုံဖော်တဲ့ နေရာမှာ အစွမ်းကုန် ကြိုးပမ်း အားထုတ်ပြီးတော့ ကူညီခဲ့တဲ့ သူတွေ အားလုံးကို ကျေးဇူး တင်တယ် လို့ ပြောပါတယ် ဒီစုကတော့ နိုင်ငံရေး နိုင်ငံသား ခွင့်ရေး အားကစား ယဉ်ကျေးမှု အနုပညာ သိပ္ပံ စတဲ့ ကဏ္ဍ အသီးသီးက ထူးဆန်းဆက်မြက်တဲ့သူတွေကိုဂုံပြူချီးမြှင့်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာဖန်စီထိန်းသိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်လည်းတက်ဂရက်2009ခုနှစ်ကဒီစုကိုရရှိခဲ့ပါတယ်ခင်ဗျာဒီနေ့ဘောလုံးတဲ့နီးပြဒီဒီရေရှောင်းကတော့လာမန်2009ခုဘာဖလာအပီမှာပြင်သစ်အသင်းရဲ့နီးပြဖြစ်ကနေထွက်တော်မယ်လို့ကြေညာလိုက်ပါပြီသူအနေနဲ့လာမန်2009ခုဘာဖလာအပီမှာပြင်သစ ထွက်တော့မှာဖြစ်တယ်လို့ပြည်ဘောလုံးဖွဲ့ချုပ်ကအင်္ဂါနေ့မှာကြေညာပါတယ်ဒီရှာမှာယူရို2012ဥရောပဖလားအပြီးမှာပြင်သစ်သင်းရဲ့နီးပြဖြစ်လာခဲ့ပြီးတော့ပြင်သစ်သင်းကို2018ကမ္ဘာဖလားကိုဘိုးဆွဲအောင်လှုပ်ဆောင်ပေးခဲ့ပြီးတော့ယူရို2016ဥရောပဖလားနဲ့2022ကမ္ဘာဖလားတွေမှာလည်း final ထိတက်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးပွဲတွေဘက်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာညူကာဆယ်က Spurs ကို2-2 Aston Villa က Leicester City ကို2-2 Man City က West Ham ကို4-2ပြီးနေနိုင်ခဲ့ပြီးတော့ Chelsea နဲ့ Crystal Palace တို့တကောစီစီချတယ်လို့ Arsenal နဲ့ Brighton တို့လည်းတကောစီစီချတော့ခဲ့ပါတယ်ဇယားထိတ်က Liverpool နဲ့ Manchester United တို့ရဲ့ပွဲမှာတော့တစ်ဖက်နှစ်ဂိုးစီနဲ့တည်ကြသွားခဲ့ပါတယ်။ Liverpool အတွက်ဂိုးတွေကတော့ Gakpo နဲ့ Salah တို့ကသွင်းပေးခဲ့ပြီးတော့ Man U အတွက်ဂိုးကတော့နောက်တန်းလူ Martinez နဲ့ Ahmed Diallo တို့ကသွင်းပေးခဲ့တာပါ။ဒီပွဲမတိုင်ခင်ကတော့ Tottenham က Liverpool အသင်းဂိုးပြတ်နိုင်နိုင်တယ်လို့ခန့်မှန်းခဲ့ကြပြီးအခုလိုအင်္ဂလိပ်မှာတည်ကြသွားတဲ့အတွက် Liverpool အသင်းနှစ်မှတ်ဆုံးရှုံးသွားတယ်လို့ Leon Nibia Ali Slot ကပွဲပြီးမှပြောပါတယ်
။ Of course it feels for us as 2 points dropped. I think many people what stays in their head for the most
ဒါပေါ့ကျွန်တော်တို့အတွက်နှစ်မှတ်ဆုံးရှုံးလိုက်ရတယ်လို့ခံစားရပါတယ်အတော်များများခေါင်းထဲမှာရှိနေတာကနောက်ဆုံးမှပါဖြစ်သွားတယ်ဆိုတာပါအဲ့ဒါကဘာလဲဆိုတော့ Harry Maguire အနိုင်ဂိုးသွင်းဖို့အခွင့်အရေးရခဲ့တဲ့ဟာပါဒါပေမဲ့လူတွေမေ့နေတာကအဲ့ဒီမတိုင်ခင်နှစ်မိနစ်လောက်မှ Van Dijk လည်းကြီးမားတဲ့အခွင့်အရေးတစ်ခုရခဲ့ပါတယ်အဲ့ဒါသာရလိုက်ရင်ကျွန်တော်တို့လည်း3ဂိုး2ဂိုးဖြစ်သွားမှာပါဒါပေမဲ့လည်းဒီပွဲကခက်ခဲတဲ့ပွဲပါ
But I think the most important thing to address today is the mentality. And that is the key.
Mainly Ruben Amorim ကတော့ Liverpool နဲ့ပွဲမှာ Man U တဲ့အတင်းတဲ့လို့ကစားနိုင်ခဲ့ပြီးတော့ဒီပွဲမှာအဓိကအကြဆုံးကတော့စိတ်နဲ့ပဲဖြစ်ကြောင်းဒီပွဲမှာသူ့ရဲ့အတင်းဟာတခြားပွဲတွေမှာလို့မဟုတ်ပဲကစားနိုင်ခဲ့တာဟာစိတ်နဲ့ကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီဘက်မှာလေဦးတိုက်စမူဆာလာဟာပယ်နလီကနေတကိုးသွင်းခဲ့တာကြောင့်အခုဆိုရင်သူဟာပရီးမီယာလိဂ်မှာသွင်းကိုစုစုပေါင်း185ဂိုးရှိသွားခဲ့ပြီဖြစ်ပြီးတော့အာဆနယ်တိုက်စမူဟောင်းတီယရီအွန်ရီနဲ့ဂိုးရေးအတွက်လည်းတူသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာယောဘဘကဘောလုံးပွဲတွေတဲကအီတလီနဲ့ပြင်းထန်စူပါဖလားဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့တွေမှာအရှေ့လယ်ပိုင်းနိုင်ငံတွေမှာကစားခဲ့ကြပါတယ်ကာတာနိုင်ငံဒိုဟာမြို့မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြင်းထန်စူပါဖလားဖိုင်နယ်မှာတော့ PSG သင်းကမော်နာကိုကိုပွဲပြီးကနေတည်းကအချိန်ပိုမှာတွင်းတဲ့ဂိုးနဲ့တကူးဂိုးမရှိနဲ့နိုင်ပြီးချန်ပီယံဖြစ်သွားခဲ့ပါတယ် PSG အတွက်အနိုင်ဂိုးကိုတော့ပြင်းထန်တိုက်စင်မှုဒမ်ဘေလေကသွင်းပေးခဲ့တာပါဆိုရင်နိုင်ငံရီယယ်မြို့မှာကစားခဲ့တဲ့အီတလီစူပါဖလားဖိုင်နယ်မှာတော့မီလန်အသင်းနှစ်သင်းဖြစ်တဲ့ AC မီလန်နဲ့ Inter Milan တို့ဘောလုခဲ့ကြပြီးတော့ AC Milan အသင်းကအင်တာကို3-2နဲ့နိုင်သွားခဲ့ပါတယ်ဒီဘက်မှာ Inter အသင်းက2ဂိုးအရင်သွင်းခဲ့ပြီးမှ AC Milan အသင်းကနောက်ကနေ3ဂိုးပြန်သွင်းပြီးတော့အနိုင်ရသွားခဲ့တာပါဒီဘက်ကို AC Milan အသင်းအနိုင်ရလိုက်တဲ့အတွက် Inter Milan အသင်း3နှစ်ဆက်တိုက်ဘိုးဆွဲထားတာကိုလည်းရပ်တန့်နိုင်ခဲ့ပါတယ်ခင်ဗျာအခုဝိနိုင်ငံမှာကျင်းပခဲ့တဲ့ပင်လယ်ကွေ့နိုင်ငံများဖလားဘောလုံးပွဲမှာတော့ဘာရိန်းအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။26ချိန်မြောက်ပင်လယ်ကွေ့နိုင်ငံများဖလားဘောလုံးဖိုင်နယ်ကိုတော့နင်းငွေနေနေကကစားခဲ့ကြတာမှာဘာရိန်းအသင်းကအိုမန်ကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ ။ဘာရိနေဟာဒီပြိုင်ပွဲကို2019တုန်းကတခါပိုဆွဲခဲ့တာကြောင့်ဒါဟာဘာရိနေနိုင်ငံအတွက်တော့ပင်လယ်ကွေးနိုင်ငံများဖလားဘောလုံးပွဲကိုဒုတိယအကြိမ်မြောက်ရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။2024ခုနှစ်အာဆီယံမီတူဘီရှိဖလားဘောလုံးပွဲမှာတော့ဗီယက်နမ်တင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နှစ်နှစ်တစ်ကြိမ်ကျင်းပတဲ့အာဆီယံဖလားဘောလုံးဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုအိမ်ကွင်းအဝေးကွင်းနှစ်ပွဲစလုံးအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဖိုင်နယ်ဒုတိယကျော်ပွဲစဉ်ကိုထိုင်းနိုင်ငံဘန်ကောက်မြို့မှာကစားခဲ့တာမှာဗီယက်နမ်တင်းကထိုင်းတင်းကို 3-2 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဗီယက်နမ်မှာပထမကြော်ကစားတော့ကဗီယက်နမ်က2-2နဲ့နိုင်လာတာကြောင့်နှစ်ပွဲပေါင်း5-3နဲ့ပိုဆွဲသွားခဲ့တာဖြစ်ပါတယ်။ဒါဟာဗီယက်နမ်အတွက်တော့အာဆီယံဖလားကို3ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်။အရင်ကအာဆီယံနိုင်ငံဖလားအာဆီယံဆူဇူကီဖလားစသဖြင့်ခေါ်လာခဲ့တဲ့ဒီအာဆီယံဖလားဘောလုံးပွဲကိုတော့1996ကစပြီးတော့နှစ်နှစ်တစ်ချိန်ကျင်းပလာတာမှာအခုဆိုရင်15ချိန်ရှိသွားခဲ့ဖြစ်ပြီးတော့ထိုင်းတင်းက9ချိန်နဲ့အများဆုံးပိုဆွဲထားပြီးတော့အဲ့နောက်မှာတော့စင်ကာပူက4ချိန်၊ဗီယက်နမ်က3ချိန်နဲ့မလေးရှားက1ချိန်ပိုဆွဲထားတာဖြစ်ပါတယ်။မြန်မာတင်းကတော့ဒီနှစ်မှာအုပ်စုဘီမှာတပွဲနိုင်တပွဲတည်နှစ်ပွဲရှုံးနဲ့အုပ်စုစင်ကနေထွက်ခဲ့ရပြီးတော့2016တုန်းက1ချိန်သာ semi final ကိုတက်ခဲ့ဘူးတာဖြစ်ပါတယ်ခင်ဗျာ။ချိန်လေးမှာပဲအင်ဒိုနီးရှားဘောလုံးအသင်းရဲ့နီးပြရှင်တေယောင်းကိုလက်ရွေးတဲ့အသင်းနီးပြဖြစ်ကနေထုတ်ပယ်လိုက်တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ကဒီနေ့မှာကြေညာပါတယ်။အသင်းရဲ့ရလဒ်တွေနဲ့အသင်းရဲ့ရေရှည်ရီမန်းချက်တွေပေါ်မှာအခြေခံပြီးတော့ချိန်တော်ကြာသေးချာစဉ်းစားပြီးမှအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ကကြေညာချက်ထဲမှာပြောထားပါတယ်။အင်ဒိုနီးရှားတဲ့ဟာ2026အာရှဆုံးကွာဖလားခြေစစ်ပွဲမှာဒုတိယအဆင့်ကိုတက်လာခဲ့ပြီးတော့ပြီးခဲ့တဲ့နိုဘလာတုန်းကစော်ဒီအသင်းကိုငိုကုမရှိနဲ့နိုင်ခဲ့ပြီး၆တင်းအုပ်စုမှာတတိယနေရာမှာရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားတင်းဟာအာဆီယံဖလားမှာအုပ်စုစင်းကနေထွက်လာပြီးတဲ့နောက်မှာတော့တောင်ကိုရီးယားနီးပြရှင်ပြေရောင်းနဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်ပုံရပါတယ်။သူနေရာမှာအစားထိုးမဲ့သူတို့ကလာမဲ့ဇန်နဝါရီ12ရက်နေ့မှာကြီးညာသွားဖို့ရှိပြီးတော့နီးပြအဖြစ်ရထားတဲ့သူတွေထဲမှာတော့နယ်ဇီလန်တိုက်စစ်မှူးပက်ထရစ်ဂလိုက်ဘတ်လည်းပါဝင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VIEW season ကို American ပြည်ထောင်စု Washington DC မြို့တော်ကနေမနက်9:00အထိဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VIEW ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတဲ့ဆိုရင်သောတာရှင်တွေအနေနဲ့ VIEW ရဲ့ email လိပ်စာ bomis@viewnews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြသလို Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာကလန်ဒူအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ယုတ်ကလပ်ကိုနိုင်ငံတော်ဇာပနာမတိုင်မီဝါရှင်တန်ဒီစီမြို့တော်ကအမေရိကန်လွှတ်တော်ခမ်းမမှာထားရှိထားတာမှာအေးခဲနေတဲ့ရာသီဥတုအေးတံကိုအန်တူပြီးတော့ထောင်းနဲ့ချီတဲ့ပြည်သူတွေလာရောက်ကာရဝပြုကြပါတယ်ဒုတိယသမ္မတကမ်လာဟဲရစ်နဲ့တခြားသောယူကောက်ခံတာဝန်ရှိသူတွေလည်းလာရောက်ကာရဝပြုသူတွေထဲမှာပါဝင်ပြီးပြီးခဲ့တဲ့လကအသက်တရာအရွယ်မှာကွယ်လွန်ခဲ့သူသမ္မတဟောင်းကာတာရဲ့အောင်မြင်မှုတွေကိုအလေးထားပြောဆိုကြပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းဇာပိုရီဇီယာမြို့မှာဘရူနီကရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရခဲ့ကြောင်းယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကတော့မျက်နှုံးမြင့်ဒုံးကျည်တွေနဲ့ပေထိန်ဘုံတွေဇာပိုရီဇီယာဒေသကိုဥတီလာနေကြောင်းသတိပေးခဲ့ပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ကျွမ်းမှုကိုပြည်ထောင်စုအရေးပေါ်အခြေအနေအဖြစ်သမ္မတဂျိုးဘိုင်ဒန်ကဘရူနီမှာအတည်ပြုလိုက်တာကြောင့်တော်မီလောင်ကျွမ်းမှုကိုငြိမ်းသက်ရေးအတွက်အရင်အမြင့်နဲ့ရန်ပုံငွေတွေချထားပေးမှဖြစ်ပါတယ်ဒီဒေသပြန်လဲထူထောင်ရေးအတွက်တော့အချိန်ယူရလိမ့်မယ်လို့လဲသမ္မတကသတိပေးပါတယ်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါ VOA American တန်ရဲ့ဇန်နဝါရီလ9ရက်ကြာသာပတင်းနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြတာပါခင်ဗျာဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲဆုံးသက်ပြရစီခင်ဗျာ ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုအဖြစ်တာဝန်ယူသူကကိုငင်းချမ်းရေးဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn Smith ပါ၍ကိုဟာတော်တာဆင်ခဲ့တာအတွက်ကျေးဇူးတင်ပါတယ်ကျွန်တော်စီသူပါဒေါက်တာရှင်မန်းရကွာမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းနိုင်ကြပါစေခင်ဗျာ